Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2016ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမြတ်မော်ပါရှင်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တရက်တောင်မလိုတော့ချိန်မှာသမ္မတလောင်းနှစ်ယောက်ဟာအာကုန်ထုံစီယုံမဲဆွဲနေကြပါတယ်။EU ဖွဲ့ဝင်နိုင်ငံများရဲ့စစ်ဘက်ဆိုင်ရာကော်မတီအစည်းအဝေးမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မွန်ကြီးမင်းအောင်လိုင်မေကွန်းပြောဖို့ရှိနေပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အခြေညာပေးပါမယ်ရှင်
။အခုမနက်ခင်းမှာတော့ဒီကနေ့နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောင်းနှစ်ဦးတို့အကျိတ်အနဲ့ရှင်ပြိုင်မဲဆွယ်နေကြတဲ့အခြေအနေတွေကတော့ဒီလိုပါ
။ Now I have spent my public career fighting for kids and families and standing up for our country. And if youyou give me
tomorrow,
the privilege.
That's what you can do, I'll tell you.
ပေပါတီကိုမဲပေးမလဲမဆုံးဖြတ်ရသေးတဲ့ပြည်နယ်တွေမှာသမရလောင်းတွေကိုယ်တိုင်အခုလိုအကျိတ်အနဲ့မဲဆွယ်စည်းရုံးနေကြတာနဲ့အတူနယူးယောက်မှာတော့ရွေးကောက်ပွဲကာလအတွင်းလုံခြုံရေးတင်းကျပ်ထားတဲ့ဂျာကမဲပေးကြမယ်မြန်မာလူမျိုးတွေရောပေပါတီကိုမဲပေးကြမလဲဆိုတာလေးဇက်တိုက်တင်ပြပေးသွားမှာပါအခုအရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်တို့ကြေညာပါမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမကျင်းပခင်တရက်အလိုတနင်္လာနေ့မှာ Republican သမ္မတလောင်းဒေါ်နယ်ထရမ့်နဲ့ Democrat သမ္မတလောင်း Hillary Clinton တို့ဟာအရေးကြီးတဲ့ပြည်နယ်တွေကိုတွားရောက်မဲဆွဲနေကြပါတယ်။ထရမ့်က Florida, မြောက် Carolina, Pennsylvania, New Hampshire နဲ့ Michigan စတဲ့ပြည်နယ်၅ခုကိုတွားပြီးမဲဆွဲပါတယ်။ Clinton ကတော့ Pennsylvania, Michigan နဲ့မြောက် Carolina ပြည်နယ်၃ခုကမြို့၄မြို့မှာတွားပြီးတော့မဲဆွဲနေပါတယ်။အခုအတန်လွှင့်ပြီးချိန်ဒေသဆန်တော်ချိန်ည9နာရီခွဲကြရင်တော့ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာနောက်ဆုံးလုပ်မဲ့မဲဆွဲပွဲကြရင်သမ္မတဘရက်အိုဘားမားနဲ့သမ္မတဂရော့မစ်ရှယ်အိုဘားမားတို့ကလည်းဟီလာရီကလင်တန်အတွက်ပါဝင်စည်းရုံးမဲဆွဲမှာဖြစ်ပါတယ်။အခုလိုသမ္မတလောင်းတွေတွားရောက်မဲဆွဲနေကြတဲ့ပြည်နယ်၅ခုလုံးဟာသမ္မတအနိုင်ရှုံးအတွက်တင်မကလွှတ်တော်မှာဘယ်ပါတီကအမတ်နေရာအများစုနေရာရမလဲဆိုတဲ့အပေါ်ကိုပါအဆုံးဖြတ်ပေးဖို့အရေးကြီးတဲ့ပြည်နယ်တွေဖြစ်ကြပါတယ်။လက်ရှိနိုင်ငံတော်ဝန်ကောက်ခံတဲ့လူလူသဘောထားစစ်တမ်းတွေမှာ Hillary Clinton က Donald Trump ထက်ကို200ခိုင်နှုန်းဒါမှမဟုတ်300ခိုင်နှုန်းလောက်ပဲအသာရနေပါတယ်။အင်္ဂါနေ့ကျရင်သမ္မတရွေးကောက်ပွဲအပြင်တပ်တန်းစစ်လွှတ်တော်အမတ်တွေတခါဒီပြည်နယ်အုပ်ချုပ်ရေးမှူးတွေကိုလည်းရဲအချဲမဲပေးကြမှာဖြစ်ပါတယ်။ American ပြည်သူတန်း40ကျော်ကတော့ကြိုတင်မဲပေးပြီးကြပြီဖြစ်ပါတယ်ရှင်
။ American ရွေးကောက်ပွဲညမှာသမ္မတလောင်းနှစ်ဦးဖြစ်ကြတဲ့ Democrat ပါတီက Hillary Clinton နဲ့ Republican ပါတီက Donald Trump တို့ကရွေးကောက်ပွဲအထိမ်းအမှတ်ပွဲတွေကိုနယူးယောက်မြို့မှာကျင်းပသွားကြဖို့စီစဉ်ထားတာကြောင့်နယူးယောက်မြို့ကအရာရှိတွေဟာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကို Secret Service လို့ခေါ်တဲ့အထူးလုံခြုံရေးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ရွေးကောက်ပွဲနေ့မှာအဓိကပါတီကြီးတစ်ခုစလုံးကသူတို့ရဲ့ရွေးကောက်ပွဲညအထိမ်းအမှတ်အခမ်းအနားတွေကျင်းပဖို့စီစဉ်တာဟာမြို့တစ်မြို့တည်းမှာအခုလိုစီစဉ်တာဟာအမတန်ကိုဖြစ်ထောင်ဖြစ်ခဲကိစ္စတစ်ခုဖြစ်ပါတယ်။ဒါအပြင်မကြသေးခင်တမိုင်းတစ်ချောင်းမှာပြုလုပ်ခဲ့တဲ့ရွေးကောက်ပွဲတွေလည်းတစ်ဖက်နဲ့တစ်ဖက်ခံရခက်လောက်အောင်ဝေဖန်ပြောဆိုမှုတွေမတူကွဲပြားမှုတွေအကြီးမားဆုံးလို့သတ်မှတ်ခံထားရတဲ့ဒီရွေးကောက်ပွဲမှာမှနယူးယောက်မြို့ကအင်ရှင်ဖြစ်လက်ခံကျင်းပရတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲနေ့ကျရင်မဲယုံတွေမှာချင်းချောက်မှုတွေဖြစ်ပေါ်မယ်ဆိုတဲ့ပြောဆိုမှုတွေထွက်နေတဲ့အပြင်သူတို့ရဲ့သမရလောင်းရှုံးနေခဲ့ရင်တော်လန်ပုံကံမယ်ဆိုပြီးထရမ့်ကိုထောက်ခံသူတွေရဲ့ချင်းချောက်ပြောဆိုမှုတွေကလည်းထွက်ပေါ်နေပါ။ဒါအပြင်သမရရွေးကောက်ပွဲကျင်းပတဲ့နေ့ဒါမှမဟုတ်လေရွေးကောက်ပွဲပြီးတဲ့တစ်ချိန်ချိန်မှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်မယ်ဆိုတဲ့အခေရအဖွဲ့ရဲ့ချင်းချောက်ပြောဆိုမှုတွေကိုလည်းလူညုံရေးအရာရှိတွေကစုံစမ်းစစ်ဆေးနေပါတယ်။တိုက်ခိုက်မှုပြုလုပ်မယ်လို့သတင်းထွက်နေတဲ့နေရာတွေကတော့နယူးယောက်၊ဗာဂျီးနီးယားနဲ့တက်ဆက်စ်ပြည်နယ်တွေဖြစ်ပါတယ်။
စီးရီးယားနိုင်ငံရာဂါမြို့မြောက်ပိုင်းမှာတနင်္လာနေ့ကပြင်းထန်တဲ့တိုက်ပွဲတွေအတွင်းမှာကတ်တပ်ဖွဲ့တွေဦးဆောင်တဲ့စီးရီးယားတပ်တွေက IS စစ်သွေးကြော်ရဲ့စခန်းတော်တော်များများကိုသိမ်းယူနိုင်ခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာအမေရိကန်ကလေကြောင်းကနေစစ်ကူပေးနေတယ်လို့အမေရိကန်စစ်ဖက်အကြံပေးတွေကလည်းကတ်တပ်ဖွဲ့တွေကိုကူညီပေးနေပါတယ်။စီးရီးယားလူခွင့်ရေးလေးလာဆောင်ကြည့်ရဲ့အဖွဲ့ကတော့ထိုးစစ်ဆင်မှုတွေအတွင်းမှာထင်သာမြင်သာတိုးတက်မှုတွေမရှိဘူးလို့ပြောကြားခဲ့ပါတယ်။ရှေ့ဆက်တိုက်ပွဲတွေဟာခက်ခဲမယ်ဆိုတာရှော့မတွက်ပါဘူးလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူပီတာကော့ကတနင်္လာနေ့ကပြောကြားပါတယ်။အမေရိကန်ရဲ့လေကြောင်းကနေစစ်ကူတိုက်ခိုက်မှုတွေနဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေဟာထိုးစစ်ဆင်တိုက်ပွဲအစောပိုင်းနေ့တွေမှာတိုးတက်မှုရှိတယ်လို့သူကဆိုပါတယ်။ IS စစ်သွေးကြွတွေ2014ခုနှစ်ထဲကဒီဆီးရီးယားကသူတို့ရဲ့ဌာနချုပ်အဖြစ်နဲ့ကြေညာထားတဲ့ရက်ကာမျိုးကိုပြန်လည်သိမ်းပိုက်ဖို့အတွက်ထိုးစစ်ဆင်မှုတွေလုပ်မယ်လို့ဆီးရီးယားဒီမိုကရက်တစ်ကဒီတနင်္ဂနွေနေ့တုန်းကကြေညာခဲ့တာဖြစ်ပါရဲ့ရှင်
အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့မှာရှိနေတဲ့ IS အစ္စလာမစ်စစ်သွေးကြွအဖွဲ့ကိုမောင်းထုတ်နိုင်ရေးလွန်ခဲ့တဲ့သတင်း3ပတ်ကစစ်ဆင်ရေးစတင်ခဲ့ပြီးတဲ့နောက်မြို့အတွင်းနဲ့မြို့ရဲ့အနီးဝန်းကျင်မှာရှိနေတဲ့ဒေသခံဒုက္ခသည်စုစုပေါင်း3,300ဟာနေရဆွန့်ခွာထွက်ပြေးကြပြီးဖြစ်ပါတယ်။မြို့ပြတိုက်ပွဲတွေအပြင်းအထန်ဖြစ်ပေါ်နေတဲ့အချိန်မှာထွက်ပြေးလာကြတဲ့ဒုက္ခသည်အရေးအတွက်ဟာမူလကခံမှန်းထားရတဲ့ယော့နေနေပေမဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့အနေနဲ့ဒုက္ခသည်ပေါင်း9,300,000လောက်ကိုအကူအညီပေးနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ထားကြပါတယ်။ဒါဟာအဆိုးဆုံးအခြေအနေကိုတွက်ဆပြီးပြင်ဆင်ထားခြင်းဖြစ်ကြောင်းတနင်္လာနေ့ကသတင်းတောက်တွေကိုပြောကြားတဲ့အထက်ပါဝင်ခဲ့တဲ့အမေရိကန်အစိုးရအရာရှိတူကပြောပါတယ်။မိုဆူးမြို့ကထွက်ပြေးလာသူထပ်ဝက်လောက်ဟာဘေးကင်းလုံခြုံတဲ့စခန်းတွေကိုရောက်သွားကြတဲ့အတွက်ဒါဟာတမူထူးခြားတဲ့အရေးအတွက်ဖြစ်တယ်လို့လည်းအရာရှိတွေကပြောပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနက်ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်။EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံများရဲ့စစ်ဘက်ဆိုင်ရာကော်မတီ EUMC အစည်းအဝေးကိုတက်ရောက်ဖို့အတွက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာရောက်နေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ငူဂျီမင်းအောင်လိုင်ဟာကော်မတီရဲ့အမြဲတမ်းဥက္ကဋ္ဌဗိုလ်ချုပ်ကြီးမီခေးလ်ကော့စတာရော့ကော့စ်နဲ့နိုဝင်ဘာ9ရက်တနင်္လာနေ့တုန်းကတွေ့ဆုံခဲ့ပါတယ်။မြန်မာစစ်တပ်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့စစ်တပ်တွေကြားမှဆက်ဆံရေးတိုးမြင့်ရေးလေ့ကျင့်သင်တန်းတွေဆီလွတ်ရေးနဲ့အနာဂတ်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုဆွေးနွေးခဲ့ကြတာလို့ကာကွယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။ဗိုလ်ချုပ်ကြီးကော့စတာရော့ကော့စ်ရဲ့ဖိတ်ကြားမှုအရဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ဟာနှစ်ရက်ကြာကျင်းပနေတဲ့ဥရောပသမဂ္ဂရဲ့အဆင့်အမြင့်ဆုံးစစ်ဖက်ဆိုင်ရာကော်မတီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဥရောပသမဂ္ဂကာကွယ်ရေးဦးစီးချုပ်များရဲ့ဒီတစ်နှစ်နှစ်ကြိမ်မှာကျင်းပတဲ့အစည်းအဝေးတွေမှာလက်ရှိမြန်မာနိုင်ငံရဲ့ကာကွယ်ရေးဆိုင်ရာအခွင့်အရေးဒီမိုကရေစီအသွင်အပြောင်းလဲနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်မှာစစ်တပ်ရဲ့ပြောင်းလဲတိုးတက်မှုအခြေအနေတွေကိုကာကွယ်ရေးဦးစီးချုပ်ကဒီနိုဝင်ဘာလ8ရက်အင်္ဂါနေ့မှာမိန့်ခွန်းပြောကြားမှာဖြစ်တယ်လို့ EU နိုင်ငံသားဆက်ဆံရေးနဲ့လုံခြုံရေးမူဝါဒရေးရာယုံပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါရရှင်
။ဟောင်ကောင်ကျွန်းမှာဒီမိုကရေစီနည်းလမ်းအရရွေးကောက်တင်မြောက်ခံထားရပြီးခွဲထွက်ရေးလိုလားတဲ့လွတ်တော်အမတ်တီအနေနဲ့လွတ်တော်အတွင်းသူတို့ရဲ့တာဝန်တွေကိုထမ်းဆောင်ဝင်မရှိဘူးလို့တရုတ်အစိုးရကအမိန့်ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းလွတ်တော်အမတ်တီကျန်းသစ္စာဂျိန်ဆိုခဲ့စဉ်ကရင်ခုန်ပွဲရာဖြစ်စေခဲ့တဲ့ကိစ္စမှာတရုတ်အစိုးရကလည်းသူတို့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုလာတာဖြစ်ပါတယ်။ခွဲထွက်ရေးလိုလားတဲ့လွတ်တော်အမတ်တီဖြစ်တဲ့ရောဝေချင်းနဲ့ဘာဂျီယိုလုံးတို့နှစ်ဦးကဟောင်ကောင်ဟာတရုတ်ပြည်မဟုတ်ဘူး။ဟောင်ကောင်နိုင်ငံတော်အတွက်တစ္ဆာခံပါတယ်လို့အဓိပ္ပာယ်ရတဲ့နဖူးစီစာရနေကိုခြုံပြီးကြမ်းတစ္ဆာကျင်းဆိုခဲ့ကြတာပါ။တရုတ်အစိုးရထုတ်ပြန်လိုက်တဲ့အမိန့်ကြေညာချက်ကြောင့်လွတ်တော်အမတ်ဘနဦးကိုထိခိုက်စေမယ်ဆိုတာမသေးကြသေးပေမဲ့လွတ်တော်အမအဖြစ်တာဝန်ထမ်းဆောင်ဖို့အရေးချင်းမပြည့်မီဘူးလို့တရုတ်အစိုးရရဲ့ပြောဆိုမှုကြောင့်မတည်ငြိမ်မှုတွေဖြစ်ပေါ်နေပြီဖြစ်ပါတယ်။ဟောင်ကောင်ကျွန်းကိုတရုတ်ပြည်မာကြီးလက်ထဲကိုအင်္ဂလိပ်ကိုလိုနီအုပ်ချုပ်ရေးအုပ်ချုပ်မှုအောက်ကနေ1998ခုနှစ်မှာလွှဲပြောင်းပေးပြီးတဲ့နောက်တနိုင်ငံစနစ်နှမျိုးအယူဆပေါ်အခြေခံပြီးတော့အုပ်ချုပ်လာခဲ့တဲ့အတွက်ကြောင့်ဒီအမိန့်ကြေညာချက်ကအဲ့ဒီအုပ်ချုပ်မှုကိုတုံ့လောက်သွားစေပြီးတရုတ်ပြည်မာကြီးနဲ့ဟောင်ကောင်အကြားကသဘောထားကွဲပြားမှုတွေကိုပိုကြီးထွားလာစေမှာလည်းဖြစ်ပါတယ်
။ Samsung Electronic Company ကနောက်ဆုံးထုတ်ခဲ့တဲ့လက်ကင်ဖုန်းတွေမိလောင်ပတ်ကွဲခဲ့တာနဲ့ပတ်သက်လို့ American ပြည်သူတွေကိုအထင်ကရသတင်းစာကြီးတွေဘောကနေတောင်းပန်ခဲ့ပါတယ်။နောက်ဆုံးပေါ် Galaxy Note 7လက်ကင်ဖုန်းတွေမိလောင်ပတ်ကွဲမှုတွေဖြစ်ခဲ့လို့တကဘာလုံးမှာအယောင်ရက်ခဲ့ရပြီးတော့ဒီဖုန်းဝယ်ထားပြီးသားသူတွေကိုလည်းအယောပေးနေရတာပါ။ဖုန်းထဲကဘက်ထရီကြောင်းလို့အစပိုင်းမှာထင်ခဲ့ပေမဲ့လည်းအတိအကျဘာကြောင့်မိလောင်ပတ်ကွဲရတယ်လဲဆိုတာကိုကုမ္ပဏီကအခုထိအဖြေရှာနေဆဲဖြစ်ပါတယ်။ပြည်သူတွေရဲ့ဘဝတွေပြည့်စုံတိုးတက်စေမဲ့ထူးခြားတဲ့ဤပညာကိုမဖန်တီးနိုင်ခဲ့တဲ့အတွက်တောင်းပန်ပါတယ်လို့မြောက်အမေရိကဆိုင်ရာ Samsung ကုမ္ပဏီရဲ့အကြီးအကဲရဲ့တောင်းပန်စာကို Wall Street Journal, New York Times နဲ့ Washington Post သတင်းစာကြီးတွေထဲမှာတင်းနှလာနေကဖော်ပြခဲ့ပါတယ်။ကုမ္ပဏီအနေနဲ့အထူးစိတ်မကောင်းဖြစ်ရပြီးတော့ဘက်ထရီတွေကနေဘာကြောင့်မိလောင်မှုတွေဖြစ်ရတယ်လဲဆိုတာကိုစုံစမ်းအဖြေရှာသွားမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။
အမေရိကန်နိုင်ငံရဲ့ပထမဆုံးအမျိုးသမီးပြည်ထောင်စုအစိုးရရှေ့နေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Janet Reno ဟာ Parkinson ယောဂါလို့ခေါ်တဲ့အုန်းနောက်နဲ့အာယုံကြောအားနည်းတဲ့ယောဂါနဲ့တနင်္လာနေ့မှာကွယ်လွန်သွားပြီဖြစ်ပါတယ်ခင်ဗျာ
။
2016ခုနှစ်နိုဝင်ဘာလ8ရက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကြီးညာပေးသွားတာပါ။ဒီကနေ့မနေ့ခင်မှာတော့ဒီကနေ့မှာပဲကျင်းပတော့မဲ့အမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်မှုနဲ့မဲပေးရွေးချယ်မှုလုံခြုံရေးတင်းကြပ်ထားတဲ့အခြေအနေတွေကိုဆက်တိုက်ပြောပြပေးသွားမှာပါ။ဒီကနေ့နိုဝင်ဘာလ8ရက်နေ့ဟာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမယ့်နေ့ဖြစ်တဲ့အတွက်တိတ်ကိုအခြေတင်ဖြစ်ခဲ့တဲ့ရှင်ပြိုင်မှုတွေနဲ့ထိုးနှက်ဝေဖန်မှုတွေလည်းအဆုံးသတ်တော်မှာပါ။ဒီမိုကရက်ပါတီက Mrs. Hillary Clinton နဲ့ Republican ပါတီက Mr. Donald Trump တို့အနေနဲ့ဘသူကနိုင်ရမယ်ဆိုတာကတော့အမေရိကန်နိုင်ငံသားတွေသာမကတကဘာလုံးကပါစောင့်ကြည့်နေကြတာဖြစ်ပါတယ်။နောက်ဆုံးတာဝန်ခံနည်းဖြစ်တဲ့တနင်္လာနေ့ညပိုင်းအထိသမ္မတလောင်းနှစ်ဦးစလုံးတို့ကအရေးကြီးတဲ့ပြည်နယ်တွေမှာအင်တိုက်အားတိုက်မဲဆွယ်စည်းရုံးလှုပ်ရှားခဲ့ကြပါတယ်။ဒီအကြောင်းအပြည့်စုံကိုမဆုမြတ်မွန်ကစူးစီးတင်ပြပေးထားပါတယ်ရှင်။
အလဲအပြောင်းတွေများလာတယ်လို့လေးလာသူတွေပြောကြတဲ့ဒီတစ်ခေါက်သမ္မတရွေးကောက်ပွဲအတွက်နောက်ဆုံးမဲဆွယ်ရတဲ့နိုဝင်ဘာ9ရက်တနင်္လာနေ့ကသမ္မတလောင်း2ယောက်လုံးအားကုန်စိုက်ထုတ်ပြီးတော့အရေးကြီးတဲ့ပြည်နယ်တွေစီသွားရောက်မဲဆွယ်ခဲ့ကြပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်း Hillary Clinton အတွက်သမ္မတ Barack Obama ကိုယ်တိုင်စီယုံမဲဆွယ်မှုတွေလုပ်ပေးနေတာမှာတနင်္လာနေ့အစောပိုင်းကတော့သမ္မတ Obama ဟာ Michigan ပြည်နယ်ကိုသွားရောက်ပြီးရွေးကောက်ပွဲနေ့အကြရင်အရေးကြီးတဲ့ရွေးချယ်မှုကိုအသေးအချာလှုပ်ကြဖို့တိုက်တွန်းခဲ့ပါတယ်
။ But tomorrow you will choose whether we continue this journey of progress or whether it all goes out the window.
တိုးတက်နေတဲ့လမ်းကိုဆက်ရွေးချယ်မလား။ဒါမှမဟုတ်ဒီအခြေအနေကိုအဆုံးရှုံးခံလိုက်မလားဆိုတဲ့ရွေးချယ်မှုကိုမနှက်ပြန်ကြရင်လှုပ်ကြရတော့မယ်။အပြစ်တင်ဝေဖန်မှုတွေခွဲခြားမှုတွေမကြေမကျန့်ဖြစ်မှုတွေကိုအခြေခံတဲ့နိုင်ငံရေးကိုရွေးချယ်မလား။စီလုံးချင်းဟာအင်အားဖြစ်တဲ့ဆိုတာယုံကြည်တဲ့နိုင်ငံရေးကိုရွေးချယ်မလားဆိုတာကိုမနှက်ဖြန်ကြရင်ရွေးချယ်ကြရမှာဖြစ်ပါတယ
်။မဲဆွယ်ပွဲနောက်ဆုံးတနင်္လာနေ့တနေ့လုံးကို Hillary Clinton အတွက်သမ္မတ Obama ကစီယုံမဲဆွယ်မှုတွေလုပ်နေတာမှာ Michigan ပြည်နယ်အပြင် New Hampshire ပြည်နယ်ကိုလည်းသွားရောက်မဲဆွယ်ပါတယ်။အတန်လွှင့်ပြီးချိန်ဒေသဆန်တော်ချိန်ည9နာရီခွဲကြရင်လည်း Pennsylvania ပြည်နယ် Philadelphia မြို့ကမဲဆွယ်ပွဲကိုသမ္မတကတော် Michelle Obama နဲ့အတူသမ္မတ Obama သွားရောက်မှာဖြစ်ပါတယ်။Hillary Clinton ရဲ့နောက်ဆုံးအကြီးအကျယ်မဲဆွယ်ပွဲဖြစ်မဲ့အဲ့ဒီပွဲကို Hillary Clinton ကိုယ်တိုင်အပြင်သူ့ရဲ့ခင်မွန်းသမ္မတဟောင်း Bill Clinton သမီး Chelsea Clinton တို့လည်းလာရောက်စီရင်ကြမှာဖြစ်ပါတယ်။ဒီနေ့လာနေ့အစောပိုင်းကတော့ Hillary Clinton ဟာ Pennsylvania ပြည်နယ် Pittsburgh မြို့ကိုသွားပြီးတော့ဘသူ့ကိုမဲပေးရမှန်းမရင်မရဖြစ်နေသူတွေကိုရည်ရွယ်ပြီးသူဟာတည်ငြိမ်တဲ့ခေါင်းဆောင်မှုကိုပေးနိုင်မဲ့သူဖြစ်တယ်လို့စီရင်ပြောကြားခဲ့ပါတယ်
။ Now I have spent my public careerfighting for kids and families and standing up for our country. And if you give me the privilege of your vote tomorrow, that is what I will do every single day of my presidency.
ဒီလိုကြိုးပြီးတဲ့ဝန်တန်းတက်တန်းတစ်လျှောက်လုံးခလီငယ်တွေမိသားစုတွေတွေကျမတိုက်ပွဲဝင်ခဲ့တယ်။ကျမတို့နိုင်ငံအတွက်ရည်တည်ခဲ့တယ်။တကယ်လို့မနေ့ပြန်မှာကျမကိုမဲပေးရွေးချယ်ချမယ်ဆိုရင်ဒီလိုရည်တည်ဆောင်ရွက်သွားမှုတွေကိုသမ္မတတာဝန်ယူထားတဲ့နေတိုင်းမှာလှုပ်သွားမှာဖြစ်ပါတယ်။အင်ပီရိုမှာအေယာကနိုးလာတာနဲ့ဒီနေ့တွေဘယ်လိုအတားအဆီးတွေကိုဖယ်ရှားပေးနိုင်မလဲ။ဘယ်လိုအခွင့်အလမ်းတွေဖန်တီးပေးရမလဲဆိုတာကိုကျွန်မစဉ်းစားမှာဖြစ်ပါတယ်။ဒါမှသာအမေရိကန်နိုင်ငံသားတွေရဲ့အိမ်မက်တွေကိုအကောင့်ထဲဖော်ဖို့အခွင့်အရေးရှိလာမှာဖြစ်ပါတယ်။အမေရိကန်ရဲ့အကောင်ဆုံးနေရက်တွေကကျွန်မတို့ရှိမှာရှိနေသေးတယ်လို့ကျွန်မယုံကြည်ပါတယ်။
Pennsylvania ပြည်နယ်ရဲ့အကြီးဆုံး Philadelphia မြို့ကမဲဆွယ်ပွဲစီကိုပြန်မလာခင် Hillary Clinton ဟာမြောက် Carolina ပြည်နယ်ကိုလည်းသွားရောက်မဲဆွယ်ပါတယ်။သူ့အတွက်နောက်ဆုံးဖြစ်မဲ့ Philadelphia မြို့ကမဲဆွယ်ပွဲကိုနာမည်ကျော်အဆိုတော်တွေဖြစ်ကြတဲ့ John Bon Jovi နဲ့ Bruce Springsteen တို့လည်းလာရောက်ဖျော်ဖြေကြမှာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲအနိုင်အရှုံးအတွက်တင်မကလွှတ်တော်အမတ်နေရာအများစုရနိုင်ဖို့အတွက်ပါအရေးကြီးတဲ့အခုလိုပြည်နယ်တွေကို Hillary Clinton လိုပဲ Republican သမ္မတလောင်း Donald Trump ကလည်းတနင်္လာနေ့ကသွားရောက်မဲဆွယ်ခဲ့ပါတယ်။ Hillary Clinton ရဲ့ email ကိစ္စနဲ့ပတ်သက်လို့သူ့အပေါ်အရေးယူဖို့မလိုအပ်ဘူးလို့ FBI ညွှန်ကြားရေးမှူးကဒီနေ့ကနေနေ့တုန်းကပဲထပ်ပြီးပြောကြားခဲ့တာကိုမကျေနပ်တဲ့ Donald Trump ကသူ့အဆိုအကွက်စင်ထားတဲ့စနစ်ကြီးပပြအောင်သူ့ကိုမဲပေးပါလို့ Philadelphia ပြည်နယ်မှာအခုလိုမဲဆွဲသွားခဲ့ပါတယ
် Go out and vote tomorrow that's what you can do I'll tell you That's the only way That's where you beat the rigging folks If we win the corrupt politicians and their donors lose If they winThe American people lose a big league.
နောက်ခံကြရင်မဲပေးပြအောင်ပေးပြီးတော့အကွက်စင်အကြံဖန်လုပ်နေတဲ့သူတွေကိုအနိုင်ရအောင်လုပ်လို့ရပါတယ်။ကျွန်တော်တို့အနိုင်ရခဲ့မယ်ဆိုရင်တော့ခြားစားနေတဲ့နိုင်ငံရေးသမားတွေနဲ့သူတို့ရဲ့အလှူရှင်တွေရှုံးသွားမှာပါ။တကယ်လို့သာသူတို့နိုင်သွားမယ်ဆိုရင်တော့ American ပြည်သူတွေအတွက်အကြီးအကျယ်ရှုံးနေတာဖြစ်ပါလိမ့်မယ်။ကျွန်တော်တို့အနေနဲ့ကတော့ နောက်တစ်ခါအခွင့်အရေးဘရော့မှထပ်ရမှာမဟုတ်ပါဘူးနောက်၄နှစ်ကြာလည်းမရတော့ဘူးနောက်၈နှစ်ကြာလည်းရတော့မှာမဟုတ်ပါဘူးနိုင်ငံတော်တရားရုံးချုပ်တရားသူကြီးတွေကိုလည်းရွေးချယ်ခွင့်ရတော့မှာမဟုတ်ပါဘူးကျွန်တော်တို့နိုင်ငံထဲမှာလူတွေလှိမ့်ပြီးတော့ဝင်လာကြပါလိမ့်မယ်ဒါကြောင့်မနေ့ဖြန်ကမဲပြပြအောင်ပြေးကြပါ
လူလူစစ်တမ်းတွေမှာဟီလာရီကလင်တန်ထက်၄မှတ်လောက်နောက်ကျန်နေတဲ့ဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်အပြင်မြောက်ကယ်ရိုလိုင်းနာ၊ပင်ဆယ်ဗေးနီးယား၊နယူးဟမ်ရှာနဲ့မီရှိဂန်ပြည်နယ်တွေကိုလည်းတင်းနှင်းလာနေတရက်ထဲမှာပဲတွားရောက်မဲဆွဲပါရတယ်။နိုဝင်ဘာ၈ရက်နေ့အင်္ဂါနေ့ကျရင်သမ္မတရွေးကောက်ပွဲအပြင်တက်တန်းဆေးတဲ့အောက်နဲ့အထက်လွှတ်တော်အမတ်တွေပြည်နယ်အုပ်ချုပ်ရေးမှူးတွေကိုလည်းရွေးချယ်ကြမှာဖြစ်ပါရတယ်။ဒါကြောင့်လက်ရှိလွှတ်တော်နှစ်ရက်လုံးမှာ Republican Party ဘက်ကအမတ်နေရာအများစုရထားတဲ့အခြေအနေကိုဆက်ပြီးထိန်းထားမှလားဆိုတာကိုအဆုံးအဖြတ်ပေးမှာဖြစ်ပါရဲ့ရှင်
။မဆုမြတ်မွန်ပြောသွားတာပါ။တစ်ဆက်တည်းမှာပဲဒီကနေ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာအမေရိကန်နိုင်ငံမှာရှိတဲ့ပြည်နယ်50အနက် Democrat ကိုယ်စားလှယ်လောင်းကိုမဲပေးမလား။Republican ကိုယ်စားလှယ်လောင်းကိုပဲမဲပေးမလားဆိုတာမဆုံးဖြတ်ရသေးတဲ့ပြည်နယ်15ပြည်နယ်မှာတော့သမ္မတလောင်းနှစ်ဦးတို့ဟာနောက်ဆုံးအချိန်ထိမဲဆွယ်လှုပ်ရှားနေကြပါတယ်။အဲဒါကတော့ဒီ Swing States လို့ခေါ်တဲ့ပြည်နယ်တွေမှာအနိုင်ရဖို့သူတို့အတွက်အရေးကြီးနေလို့ပဲဖြစ်ပါတယ်။အဲ့ဒီပြည်နယ်တွေမှာရှိတဲ့မြန်မာတွေကရောဘသူကိုမဲပေးဖို့ဆုံးဖြတ်ထားတယ်လဲဆိုတဲ့အကြောင်းစုံကိုဒေါ်လတ်လတ်တန်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဒီစတိမေအမေရိကန်သမ္မတရွေးကောက်ပွဲကြီးမှာလူထုကပေးတဲ့ Popular Vote ရှိတယ်လို့ပြည်နယ်ကရွေးချယ်တဲ့အထူးကိုယ်စားလှယ်တွေပေးတဲ့ electoral vote လည်းရှိပါတယ်။တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေရရွေးကောက်ပွဲမှာအနိုင်ရရှိသူဟာ electoral vote ကဆုံးဖြတ်ပေးတာဖြစ်ပါတယ်။ electoral vote လို့ဆိုရမှာအမေရိကန်ပြည်ထောင်စုရဲ့ပြည်နယ်ပေါင်း50နဲ့မြို့တော် Washington DC ရှိအထူးကိုယ်စားလှယ်တွေရဲ့အရေးအတွက်ကိုဆလိုတာဖြစ်ပါတယ်။အဲ့ဒီအထူးကိုယ်စားလှယ်တွေရဲ့အရေးအတွက်စုစုပေါင်းဟာ538ဦးရှိပြီးအောက်လွှတ်တော်အမတ်အရေးအတွက်435ဦးအထက်လွှတ်တော်မှရေးအတွက်တရားနှစ်သွားပြီးကိုက်ညီတာဖြစ်ပါတယ်။သမ္မတလောင်းတူဦးနေနဲ့အနိုင်ရဖို့ electoral votes တဝက်ဖြစ်တဲ့290ကိုရနိုင်ဖို့အရေးကြီးတာဖြစ်ပါတယ်။ဒေါ်လာဆယ်မှာတော့အမေရိကန်ဒီမိုကရက်နေမြေတွေမှာ Hillary Clinton က electoral votes 250ရှိမဲရမယ်လို့ခန့်မှန်းထားပြီး Republican ဘက်က Donald Trump ကတော့159မဲရလိမ့်မယ်လို့တွက်ထားတာဖြစ်ပါတယ်။ရွေးကောက်ပွဲမှာ swing votes ဒါမှမဟုတ်Battleground States လို့ခေါ်တဲ့ပဲပုတ်ကိုကိုမဲပေးမယ်ဆိုတာကိုအပြတ်မဆုံးဖြတ်ရသေးတဲ့ပြည်နယ်15ပြည်နယ်ရှိတယ်လို့သတ်မှတ်ထားပြီးအဲ့ဒီပြည်နယ်တွေမှာအထူးသဖြင့်ပြည်နယ်ကြီးတွေဖြစ်တဲ့ Florida, Michigan, မြောက် Carolina, Ohio, Pennsylvania, Virginia အစရှိတဲ့ပြည်နယ်ကြီးတွေမှာအနိုင်ရဖို့ကအရေးကြီးတာဖြစ်ပါတယ်။ဒါကြောင့်လဲသမ္မတလောင်းနှစ်ဦးတို့အနေနဲ့အပြတ်အသတ်မဲဆွဲလှုပ်ရှားနေကြတာဖြစ်ပါတယ်။Pennsylvania Spin 6မှာနေထိုင်တဲ့ဒေါ်ဖြူဖြူကိုအခြေအနေကိုမေးကြည့်ခဲ့ပါတယ်
။ကျမကလည်းငကိုရဲလေဟီလီကလင်တန်ပေးမယ်ဆိုပြီးဆုံးဖြတ်ထားတယ်လေ။အဲ့တော့ကျမတို့တမီသားစုလုံးပေါ့နော်။ကျမတို့အိမ်မှာရှိရဲမဲပေးလို့ရတဲ့လူတွေပေါ့နော်။အကုန်လုံးကဟီလီကလင်တန်မဲပေးဖို့ဆုံးဖြတ်ထားတယ်။နောက်ထပ်ကဟုတ်ပါတယ် Pennsylvania Spin 6တဲ့မှာပါပါတယ်။ဒါပေမဲ့ Spin 6မှာပါပေးမယ်လေ။မဲတွေလည်းနေကြတယ်။ Asian တွေလည်းနေကြတယ်။နောက်ပြီး Hispanic တို့နေတယ်။အဲ့လိုမျိုးနေတဲ့နေရာတွေမှာတော့ဟီလီကလင်တန်နိုင်မှုရှိတာပေါ့နော်။ Remind ကြတယ်ဒီ Pittsburgh တို့ဒါဆိုရင်တော့ဆက်ယုံနေပါလိမ့်ရှိခဲ့တာလေ။အခုတော့ဆက်ယုံနေရမရှိဘူး။အဲ့အဲ့နေရာတွေမှာလူနေရလည်းနည်းနည်းတော့ကျဲတယ်ပေါ့နော်။အဲ့နေရာတွေမှာအဲဒေါ်နယ်ထရန့်ကတော့မဲရဖို့ရှိတာပေါ့လေဒါပေမဲ့ဘာပဲပြောပြောဒီဒီကျမတို့ပြောတဲ့ဒီသူတို့ပြောတဲ့ North Eastern Corridor ပေါ့နော်အဲအဲဒီ Scranton ကနေစပြီး Philadelphia တောက်လျှောက်ဆိုမှာတော့ Hillary Clinton ကတော့အဲ့ဒေသတွေမှာတော့မဲရဖို့များတယ်အဲ့တော့ကျမဘာလို့ three times ဆိုတော့သူကငကိုရေးကဒီလိုသူခင်မောနှစ်ကြိမ်တိုင်တိုင်သမ္မတရွေးကောက်ပွဲလုပ်တဲ့ဟာရဲ့2008 Obama နဲ့လုပ်တဲ့လုံးဝဟာရဲ့သူအတွေ့အကြုံတွေအများကြီးရှိတဲ့အတွက်ကြောင့်သူဒီရွေးကောက်ပွဲအတွက်သူရမုံငွေတော့တော်တော်လေးကိုနော်စုဆောင်းနိုင်တဲ့သဘောရှိတယ်ဘလို swing state တွေမှာတိအိမ်တဲ့တိအိမ်စင်တကားတွေခောက်တယ်တယ်လီဖုန်းနေဆက်တယ်ဆိုတာကျမတို့အိမ်မှာဒေါ်နယ်ထရန့်ကနေတယ်လီဖုန်းဆက်တာတိတ်မရှိဘူးကျမထင်တာပဲဒီ Pennsylvania Democratic Party ဒီဝက်ပြန်ပြီးတော့ဟိုနော်သမ္မတနောက်နေနဲ့လက်ခံမဲ့သဘောရှိပါတယ
် Virginia ပြည်နယ်ကလည်း swing state ဆက်မှာပါဝင်ပါတယ်ဗီဂျီးနီးယားပြည်နယ်နေမက်ကီခိုင်ကတော
့ Hillary Clinton ကိုမဲပေးမယ်လို့ဆုံးဖြတ်ထားတယ်။သူကအမျိုးသမီးဖြစ်တော့အမျိုးသမီးအရေးကိစ္စတွေအမျိုးသမီးအခွင့်အရေးတွေကိုပို့ပြီးတော့လုပ်မယ်လို့ယုံကြည်တယ်။တချို့တွေကတော့ Donald Trump ကိုမဲပေးမယ်လို့ဆုံးဖြတ်တယ်။သူကတက်ကိုပို့ပြီးတော့အင်အားချဲ့မဲ့ဟာမျိုးတွေဆိုပေမဲ့သူက ဒီလိုတားရမှာစကားတွေပြောတဲ့အခါကျရင်သူကပုံမလေးလေးနဲ့တချို့ကိစ္စတွေသူကပြောတယ်ညာပြောတဲ့ဟာမျိုးတွေမလုပ်ဘူးဆိုတော့တချို့တွေကအဲ့ဒီ Donald Trump ကိုကြိုက်ကြတယ်အိမ်ဒီမှာဆိုလို့ရှိရင် Trump ဆိုပြီးတော့စိုင်းမုတ်ကြီးတွေထောင်းထားတယ်ကြီးကြီးတွေထောင်းထားတယ်ကားတွေကိုသွားလို့ကြည့်လို့ရှိရင်လည်း Trump တဲ့ကားတွေကားမှာကတ်ထားတဲ့ဟာတွေကိုတွေ့ရတယ်စိုင်းမုတ်ကိုတိတိလေးတော့မဟုတ်ဘူး၃ပေ၄ပေလောက်ရှိတဲ့စိုင်းမုတ်ကြီးတွေထောင်းထားတယ်အိမ်ခြံရှိမှာ Democrat တွေကဒီနေရာ Trump ရဲ့နေမည်ဆိုတော့သူတို့ရဲ့စိုးရင်တော့ကျတော့အဲ့အိမ်ဒီအိမ်ကြီးတကားခောက်ပြီးဒီမိုကရက်ရဲ့ live view message စီးအောင်လာအရန်ပြည်သားအရန်များတယ်ဘယ်လိုနိုင်လဲဆိုတော့ဒီရင်တထိတ်ထိတ်နေတော့ဆောင်ကြည့်ရမှာပဲ
အမေရိကန်နိုင်ငံရဲ့55ဦးမြောက်သမ္မတအနေနဲ့ပထမဦးဆုံးသမိုင်းတင်မဲ့မြို့သမီးသမ္မတပဲဖြစ်မလားနိုင်ငံရေးအတွေ့အကြုံရှိပဲစီးပွားရေးလုပ်ငန်းရှင်ကြီးတူပဲသမ္မတဖြစ်လိမ့်မလားဆိုတာကတော့မေယုံတွေပိတ်ပြီးမကြမီမှာအဖြေထွက်ဖို့ရှိပါတယ်ရှင်
တော်လလတန်ပြပြခဲ့တာပါရှင်ဒီနေ့အမေရိကန်စံတော်ချိန်အင်္ဂါနေ့မနက်မှာကြပါမယ်အမေရိကန်ရဲ့သမိုင်းမှာအင်မတန်မှအရေးကြီးတဲ့ရွေးကောက်သမ္မတရွေးကောက်ပွဲမှာတော့မဲဆွယ်စည်းရုံးချိန်တွေအတွင်းသမ္မတလောင်းနှစ်ဦးအနေနဲ့အပြင်းအထန်ဝေဖန်ပြောဆိုတာတွေရှိခဲ့ပါတယ်ဒါပေမဲ့အနိုင်အရှုံးတဲကွဲသွားတဲ့အချိန်မှာပြည်သူလူထုရဲ့စံတာကိုလေးစားလိုက်နာပြီးအမေရိကန်သမ္မတရွေးကောက်ပွဲရဲ့အစဉ်လာရရှုံးနိမ့်သွားတဲ့ကိုယ်စားလှယ်ကအရှုံးကိုအပြုံးနဲ့လက်ခံပြီးအနိုင်ရတဲ့သူကိုချီချူရင်းအတိမတ်ပြူကြောင်တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားတဲ့ပြင်ကိုကိုတောက်ခံသူတွေကိုလည်းမိန်ကွန်းပြောကြတဲ့အစဉ်လာရှိပါတယ်အပြည့်စုံကိုကိုစော်ဝင်းလိုင်ကတင်ပြပါမယ်ရှင
်ဒီမိုကရေစီတက်တန်းရစ်ကျက်နေပြီဖြစ်တဲ့အမေရိကန်နိုင်ငံကသမရအာနာလွတ်ပြောက်မှုဟာစိတ်ဝင်စားစရာအတူယူစရာကောင်းတဲ့အစဉ်လာတစ်ခုဖြစ်ပါတယ်ဒါကလည်းဘယ်မှာမြင်ဖြားခံတယ်လဲဆိုတော့သမရလောက်နှစ်ဦးအနေနဲ့တစ်ဖက်နဲ့တစ်ဖက်ဝေဖန်ပြောဆိုမှုတွေဘလောက်ပဲအပြင်းထန်လုပ်ခဲ့ကြပေမဲ့ပြည်သူလူထုရဲ့ဆန္ဒကိုလေးစားလိုက်နာပြီးရွေးကောက်ပွဲမှာရှုံးနေတဲ့သူကအရှုံးကိုဝန်ခံပြီးအနိုင်ရသူကိုချီကျူးဂုဏ်ပြုကြောင်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားတာအပြင်ကိုယ့်ကိုထောက်ခံသူတွေစိတ်မပြတ်ကြဖို့တိုင်းပြည်အတွက်အနိုင်ရတဲ့တမနာနဲ့လက်တွဲပြီးအလုပ်လုပ်ကြဖို့ရွေးကောက်ပွဲအနိုင်ရှုံးစီးရင်ထွက်လာပြီးဆိုတာနဲ့မင်းကွန်းပြောကြားကြတဲ့အစဉ်အလာကနေလာတာဖြစ်ပါတယ်2009ခုနှစ်ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်း L6 ကရွေးကောက်ပွဲအနိုင်ရလိုက်တဲ့ရီပဘလစ်ကန်သမ္မတလောင်း George W. Bush ကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့တဲ့အကြောင်းသူ့ကိုထောက်ခံသူတွေကိုအခုလိုပြောကြားခဲ့ပါတယ
်။ Good evening. Just moments ago, I spoke with George W. Bush and congratulated him on becoming the 43rd president of the United States.
မင်္ဂလာညနေခင်းမှာကြာသေးခင်အချိန်ပိုင်းကလေးအတွင်းကပဲ George W. Bush ကိုကျွန်တော်ဖုန်းခေါ်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့43ရာမောက်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့အတွက်ချီးကျူးဂုဏ်ပြုတဲ့အကြောင်းပြောကြားခဲ့ပါတယ်။ကျွန်တော်အနေနဲ့ဒီချိန်မှာတော့သူ့ကိုပြန်မခေါ်တော့ပါဘူးဆိုတာကိုလည်းပြောခဲ့ပါတယ်
။သူ့အနေနဲ့ဖုန်းမခေါ်တော့ဘူးလို့ပြောရခြင်းရဲ့အကြောင်းရင်းကတော့ရွေးကောက်ပွဲပြပြချင်းမှာ George W. Bush အနိုင်ရတယ်ဆိုပြီး L. Gore ကချီးကျူးဂုဏ်ပြုစကားပြောကြားပြီးတော့မှအဲ့ဒီရွေးကောက်ပွဲရလဟာမတည်ကြသေးဘူးဆိုပြီး L. Gore ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ပြောဆိုခဲ့တာကြောင့် George W. Bush ကိုဖုန်းနဲ့ပြန်ခေါ်ပြီးသူချီးကျူးဂုဏ်ပြုကြောင်းပြောဆိုခဲ့တာကိုပြန်ရုပ်သိမ်းရတဲ့ဖြစ်ရပ်ကိုညွှန်ပြောဆိုတာလည်းဖြစ်ပါတယ်။2009ခုနှစ်ရွေးကောက်ပွဲပြီးမှ George Bush နဲ့ Al Gore တို့ဟာရွေးကောက်ပွဲဘသူအနိုင်ရတယ်ဆိုတာနောက်တနေ့အထိပြက်ပြက်သားသားအဖြေထွက်မလာတဲ့အတွက်တရားရုံးမှာနှစ်ဖက်ရှေ့နေတဲ့အပြန်အလှန်ညှဉ်းခုံပြောဆိုမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာနိုင်ငံတော်တရားရုံးချုပ်ကနေပြီး George Bush အနိုင်ရတယ်ဆိုပြီးအဆုံးဖြတ်ပေးလိုက်တာဖြစ်ပါတယ်။သမရလောင်းနှစ်ဦးအကြာအကျိတ်နဲ့မဲဆွယ်စည်းရုံးခဲ့ကြတဲ့အပြင်တရားရုံးမှာပါအမှုရင်ဆိုင်ပြီးမှအနိုင်အရှုံးကိုအဆုံးအဖြတ်ပေးလိုက်ရတဲ့တင်းမာတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ခဲ့ရတဲ့ကြားကပဲသူ့ကိုထောက်ခံသူတွေအနေနဲ့ထွက်လာတဲ့ရလဒ်ကိုသဘောထားကြည့်စွာနဲ့လက်ခံကြဖို့တန်းပြည်ရဲ့မျက်နှာကိုကြည့်ပြီးအစိုးရအသစ်နဲ့လက်တွဲလှုပ်ဆောင်ကြဖို့တို့အတွက်တိုက်တွန်းပြောဆိုခဲ့တာကြောင့်အဲ့ဒီကာလကအယ်ဂိုရဲ့ရက်တီပြောဆိုချက်တွေကိုနိုင်ငံရေးသုတေသီတွေကချီးကျူးကြပါတယ်George W. Bush ရဲ့ဒုတိယသမ္မတတက်တမ်းမှာဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ပြီးရှုံးနိမ့်ခဲ့တဲ့ John Kerry ကလည်းရွေးကောက်ပွဲအပြီးမှာအခုလိုပြောကြားခဲ့ပါတယ
်။ I would not give up this fight if there was a chance that we would prevail. But it is now clear that even when all the
ကျွန်တော်တို့အနိုင်ရနိုင်တဲ့အခြေအနေရှိတယ်ဆိုရင်ဒီရှင်ပြိုင်မှုကိုကျွန်တော်အရှုံးပေးမှာမဟုတ်ပါဘူး။ဒါပေမဲ့တန်တရားဖြစ်စရာမဲတွေကိုရည်တွက်ပြီးပြီဆိုရင်တောင်ကျွန်တော်တို့အနေနဲ့ Ohio ပြည်နယ်မှာအနိုင်ရမယ့်အခြေအနေမရှိပါဘူး။ကျွန်တော်တို့ဒီရွေးကောက်ပွဲမှာအနိုင်ရမှာမဟုတ်ပါဘူး
။ရွေးကောက်ပွဲမှာဘယ်သူအနိုင်ရလဲဆိုတဲ့အဖြေထွက်လာပြီးဆိုရင်တော့ရွေးကောက်တင်မြှောက်ခံရတဲ့သမရလောင်းအနေနဲ့အစိုးရအဖွဲ့အစ်မှပါဝင်မဲ့ဝန်ကြီးတွေနဲ့တခြားအရေးပါတဲ့ယာတို့တွေအတွက်ရွေးချယ်ခန့်အပ်တာတွေလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲလက်ရှိသမရနဲ့အစိုးရအဖွဲ့ကလည်းအစိုးရအသစ်ကိုအာဏာလွှဲပြောင်းရေးကိစ္စတွေမှာပူးတွဲလှုပ်ဆောင်ပေးရပါတယ်။အထူးသဖြင့်တော့တန်းပြည်လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာယာရုကအနားယူတော့မဲ့သမရနဲ့ရွေးကောက်ခံသမရတို့နှစ်ဦးစလုံးကိုတပြိုင်တည်းအသိပေးအကြောင်းကြားတာန Now, tamara de a ne ne tacha a ye ba de kaisa ya de ma ti tin ti dai de kaisa ya de go a ti be a chang ja da de lou saung pe ya ba de. Aku jin ba de 2016 khu ni yoka pwae ma le tamara 90 le law na u sa long a ne ne tu u go tu u a pyan lan tho ne tai khai pi mae swae si yong ni ja de so ba me yoka pwae pi twa lo bdu anan ya de so de a phie thwa la pi so yin no a sin la a tai anan ya de tu go chi chu gung pyu sa ga pyo cha ja ma phit ba de. Tamara law na u phit ja de Democrat Party ga Hillary Clinton ne Republican Party ga Donald Trump do ha nangan ye yu asa muwara ye ya de ma blao pwae kwe pya cha na ni bi me le inga ni nya ma yue kaw pwae a thaim ma a khan na de go New York myo paw ma be jin pa twa ja bu season tha pi to u ne to u jin pa me niya ha le minute pai me we kwa de niya ma shi ni da phit par de khanya
ကိုယ်စားဝင်လိုက်ပြောပြခဲ့တာပါရှင်အခုလို့အမေရိကန်ပြည်သူတွေသာမကတကဘာလုံးကစိတ်ဝင်စားနေတဲ့အမေရိကန်ပြည်ထောင်စုရဲ့သမရရွေးကောက်ပွဲကျင်းပဖို့နိုင်ပိုင်မယ်လို့တော်တဲ့အချိန်မှာသမရလောက်နှစ်ဦးနောက်ဆုံးနေ့အပြိုင်ဆိုင်မဲဆွဲစည်းရုံးနေကြပြီးချိုးတင်ခတ်မှတ်မှုတွေအရာဆိုရင်သူတို့နှစ်ဦးရဲ့မဲရလက်တွေကတိတ်မကွာလာပါဘူးဒီကြားထဲမှာအခိုင်အထအဖွဲ့ကရွေးကောက်ပွဲကာလလူစီကားချိန်မှာနယူးယောက်ပါဝင်ပြည်နယ်၃ခုကိုအကြမ်းဖက်တိုက်ခိုက်မယ်လို့ထိန်းချုပ်ထားတဲ့အတွက်လုံခြုံရေးတွေတင်ကြပ်ထားပါတယ်နယူးယောက်မြို့ရဲ့လုံခြုံရေးအခြေအနေနဲ့မြန်မာအတိုင်းဝိုင်းရဲ့ရွေးကောက်ပွဲအပေါ်အမြင်တွေကိုဦးစံမိုးဝေကစူးစီးတင်ပြထားပါတယ်ရှင်
နယူးယောက်ရဲ့လုံခြုံရေးအခြေအနေမြင်ကွင်းကိုနယူးယောက်မြို့မှာနေထိုင်သူကိုတစ်ထူးလင်ကအခုလိုရှင်းပြပါတယ်
။ခါတိုင်းနဲ့မတူတဲ့လုံခြုံရေးအသေးစိတ်မှုတွေမြင်ရတယ်ဆိုတော့ရှိပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ cross gate mall လို့ပေါ့နော်ဒီလို mall ကြီးတွေရဲ့အတွင်းထဲမှာဟိုကျွန်တော်တို့ဒီ local plate တွေပေါ့နော်အရင်တော့ကချထားတာမရှိဘူးလားအခုဆိုရင် mall တွေထဲမှာချထားတွေ့ရတယ်လေ။ဒီလိုနေရာစိတ်စိတ်ပေါ့ဆိုင်နေလူသွားလူလာထူထပ်တဲ့နေရာတွေမှာဒီလို uniform ဝတ်ပေါ့ plate တွေအရင်တော့အစင်လာမရှိဘူးပေါ့နော်အခုတော့ချထားတွေ့တယ
်။ရေကောက်ပွဲနေ့အင်္ဂါနေ့မှာတမန်တော်အောင်နှစ်ဦးစလုံးနယူးယောက်မြို့မှာရောက်ရှိနေကြမှာဖြစ်ပြီးတော့ညပိုင်းမှာသူတို့ပေါ်ထောက်ခံအားပေးကြသူတွေကိုစကားပြောဖို့လည်းစီစဉ်ထားပါတယ်။နယူးယောက်မြို့ရဲ့ Queens ရဲ့မှာနေထိုင်သူမြန်မာတအုပ်ဖြစ်တဲ့ကိုနေတင်မြင့်ကတော့လူလူအနေနဲ့လုံခြုံရေးစီစဉ်ထားမှုတွေကိုယုံကြည်စိတ်ချမှုရှိတယ်လို့အကြမ်းဖက်တိုက်ခိုက်မယ်ဆိုတဲ့အပေါ်မှာစိုးရင်ကြောင်းကြမှုတွေတိတ်မတွေ့ရဘူးလို့ဆိုပါတယ်။
ဘာမှမဖြစ်သလိုပဲပုံမှန်ပဲပွားလာနေကြတာပဲမစိုးရင်ကြပါဘူးတော်တော်များတော့လေလုံးတုံရင်းနေတာလည်းကောင်းတယ်လေအကျန်းဖဲအုပ်စုတွေနေနေတာကတို့ပဲချင်းချောက်နေတာခဏခဏပဲလေချင်းချောက်တိုင်းလည်းဖြစ်သွားတာတော့မဟုတ်ဘူးပေါ့နော
်အမေရိကန်နိုင်ငံသားမြန်မာလူမျိုးအများစုကတော့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်း Hillary Clinton ပေါ်ပိုးပြီးတော့သဘောကျကြတယ်လို့မြို့ကန်နောက်တူဖြစ်တဲ့ကိုမိုးချန်းကပြောပါတယ်ကျူတင်မဲပေးတဲ့အစီအစဉ်လေးလှုပ်ဆောင်ထားပေမဲ့နောက်ဆုံးရွေးကောက်ပွဲကျင်းပမယ့်နေ့ကျမှမဲပေးဖို့ဆုံးဖြတ်ထားတယ်ဆိုတဲ့ကိုမိုးချန်းကအဓိကရှင်ပြိုင်ပွဲတမရလောင်းနှစ်ဦးနဲ့ Republican Party ကတမရလောင်း Donald Trump နဲ့ Democratic Party က Hillary Clinton ကိုပိုးပြီးတော့သဘောကျရတဲ့အကြောင်းသူ့ရဲ့သဘောထားကိုကိုမိုးချန်းကအခုလိုရှင်းပြပါဗျာ။သ
ူတို့ပြင် American နိုင်ငံရေးတည်ငြိမ်ဖို့နဲ့ကဘာမှလည်းတည်ငြိမ်ဖို့အတွက်ကလိုအပ်တယ်ဆိုတော့ဗျာ Hillary Clinton ကိုကျွန်တော်စဉ်းစားပါတယ်။ဘာကြောင့်လဲဆိုတော့ America မှာလည်းအမျိုးသမီးခေါင်းဆောင်ရယ်ဆိုပြီးတော့မှလိုအပ်နေတယ်လို့ကျွန်တော်ထင်တယ်လေ။အာရှနိုင်ငံအထူးသဖြင့်ဗျာကျွန်တော်တို့တိုင်းပြည်မျိုးတွေမှာတော့မျိုးဒေါ်ဆန်းစုကြည်လိုမျိုးမျိုးသမီးကဥဆောင်နေတော့ဗျာကျွန်တော်တို့မြန်မာနိုင်ငံထက်တာနောက်ကျနေပြီ Trump နေနဲ့ Hillary Clinton နဲ့နှစ်ယောက်စလုံးမှာအားနည်းချက်တွေကတော့အများကြီးရှိတယ်အဲရှိတော်ညာလည်းပဲအဲဒီငင်းချက်ရေးနဲ့တည်ငြိမ်ရေးအတွက်ကတော့ဟိုကျွန်တော်အမြင်မှာတော့ Donald Trump နဲ့ဆိုင်လို့ရှိရင်တော့ Hillary Clinton ကပို့ပြီးတော့အကျိုးရှိမယ်လို့ကျွန်တော်အဲ့လိုယူဆတယ်ပေါ့ဗျာ
Hillary Clinton ဟာမြန်မာလူမျိုးတွေနဲ့ပိုးပြီးတော့နှိစက်မှုရှိတယ်လို့မြန်မာနိုင်ငံအပေါ်စိတ်ဝင်စားသူဖြစ်ကြောင်းဒါကြောင့်မြန်မာလူမျိုးတွေကသူ့မပေါ်ပိုးပြီးတော့နှစ်သက်ကြတာဖြစ်တယ်လို့ပြောသူကတော့ကိုတစ်ထူးလင်ဖြစ်ပါတယ်
။ဒီမြန်မာအတိုင်းဝိုင်းအားလုံးကတော့ Hillary Clinton ကိုပဲမဲပေးဖို့ဘာဟိုပေးပြီးသားလူရယ် Hillary Clinton ကိုပဲမဲပေးတာရှိတယ်။ကျွန်တော်ထင်တယ်ဗမာရီကတော့ဒီအမေရိကန်နိုင်ငံရေးဆိုတာတက်ပေါ်ပြဒီ Hillary Clinton တက်မယ်ဆိုလို့ရှိရင်ဗမာရေးနဲ့ဆက်ဆက်နေတဲ့အခါကျတော့မြန်မာပြည်ရဲ့အလားအလာပေါ်ပြဟိုအထောက်ကူဖြစ်မယ်ဆိုတဲ့ယူဆချက်တွေနဲ့ပြောတာဆိုတာကြားရတယ်လ
ေ။ရွေးကောက်ပွဲကျင်းပမယ့်အချိန်တဖြည်းဖြည်းနီးကလာတာနဲ့အမျှရုပ်သံမီဒီယာတွေသတင်းဌာနတွေလူမှုကွန်ရက်မီဒီယာတွေပေါ်မှာလည်းရွေးကောက်ပွဲအကြောင်းပဲတစိုက်မမထုတ်လွှင့်နေကြသလိုလူတွေအားလုံးကလည်းဘယ်သူတမရဖြစ်လာမယ်ဆိုတဲ့အပေါ်မှာစိတ်ဝင်စားနဲ့ဆွေးနွေးပြောဆိုနေကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလမ်းမီတာ190တို့ကနေမနက်9နာရီအထိဖမ်းယူနိုင်စေနိုင်ကြပါတယ်ဒီအချိန်ပိုင်းအတွက်မှာတော့ American Indian အတုံးအင်္ဂလိပ်သင်ကန်းစာနဲ့အတူစီးပွားရေးကဏ္ဍမှာတော့
ဝင်းကြီးဒေါက်တာတောင်းအောင်လက်ထက်မှာတော့ဝင်းကြီးရဲ့ညွှန်ကြားချက်နဲ့ကျွန်တော်တို့အသေးနဲ့ပူးပေါင်းဆောင်ရွက်တာတွေရှိပါတယ်ဒီဘက်အစိုးရလက်ထက်မှာတော့ဥပောင်းဆောင်ရတာ
မြမစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌရဲ့ပြောကြားချက်ကိုစီးပွားရေးကဏ္ဍမှာနားဆင်ကြရမှာပါအဲဒီနောက်သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြမပြည်အကြောင်းကောက်နှုတ်ချက်တွေကိုမူလစောင်းပါရှင်ရဲ့အာပေါ်မပြက်ဥဆံမိုးဝေကကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင
်မြမကြခင်ကကျင်းပခဲ့တဲ့မီဒီယာညီလာခံအတွင်းမြန်မာနိုင်ငံမှာရှိနေတဲ့မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့စင်ကာပူမှုတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းအေယာဝတီအွန်လိုင်းမဂ္ဂဇင်းမှာမိုးမြင့်ကရေးသားထားတာကိုတင်ပြပေးခြင်းပါတယ်။ရန်ကုန်မြို့မှာတနင်္လာနေ့ကကျင်းပခဲ့တဲ့၅ချိန်မြောက်မီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့သတင်းအချက်အလက်ရယူခွင့်ပေါ်တားမြစ်တာပုံနှိပ်မီဒီယာလောကမှာဈေးကွက်ကိုနိုင်ငံပိုင်သတင်းစာတွေကလွှမ်းမိုးထားဆဲရှိနေတဲ့အချက်စာရာတွေအပေါ်ကြွန့်ကျင်သူတွေကဝေဖန်ပြစ်တင်ခဲ့ကြပါတယ်။ညီလာခံတက်ရောက်သူ300ခန့်နဲ့မှလွှတ်တော်ကိုယ်စားလှယ်တွေစစ်ဖက်ဆိုင်ရာအရာရှိတွေနဲ့အတူပြည်တွင်းနဲ့နိုင်ငံတကာမီဒီယာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတယ်လို့យေတာထားပါတယ်။အိန္ဒိယချင်းနိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမီဒီယာအဖွဲ့အစည်းတွေနဲ့အစိုးရကြားဆက်သွယ်ပေါင်းကူးပြီးတဲ့ရန်နေရအနေနဲ့ဝန်ကြီးဌာနတိုင်းမှာပြောရေးဆိုခွင့်ရှိသူတွေထားရှိပြီးတော့အစိုးရအနေနဲ့ပုံနှိပ်မီဒီယာဖြန့်ချီရေးမှာပါဝင်ပတ်သက်ခြင်းမရှိတဲ့အကြောင်းမြန်မာသတင်းတင်နန်းကျောင်းရဲ့ဒါရိုက်တာအဖွဲ့ဝင်တဦးဖြစ်သူဦးတီဟာစောကနှိုင်းယှဉ်ပြီးတော့ထောက်ပြထားတာကိုရေးသားထားပါတယ်။မီဒီယာနဲ့ဆိုင်တဲ့တရားဝင်မူပေါင်းတွေချမှတ်ထားပြီးဖြစ်တဲ့ဆိုပေမဲ့သတင်းရယူတဲ့နေရာမှာကြုံတွေ့နေရတဲ့အခက်အခဲတွေရှိနေသေးတဲ့အကြောင်းတမတော်နဲ့ဥပဒေပြုလွှတ်တော်အမတ်တွေအနေနဲ့ပြင်းစင်မှုတွေပြုလုပ်ပေးဖို့တောင်းဆိုခဲ့ကြတယ်ဆိုပြီးတော့လည်းရေးသားထားပါတယ်။တခြားပြဿနာတွေကတော့တိုင်းရင်းသားမီဒီယာတွေကြုံတွေ့နေရတဲ့အခက်အခဲတွေအတရေဖြတ်မှုနဲ့အစိုးရကသတင်းသမားတွေကိုဆွဲဆူထားတဲ့အချက်တွေပေါ်ဆွေးနွေးတင်ပြခဲ့ကြပါတယ်။မြန်မာနိုင်ငံကနေ့စဉ်ထုတ်တဲ့ပုဂ္ဂလိကသတင်းစာတွေဟာငွေရေးကြေးရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြပြီးတော့ပိတ်ပစ်ခဲ့ရတာရှိတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကိုအရာဝတီonline magazine မှာဖတ်ရှုနေပါတယ်အာဆီယံအဖွဲ့ကြီးအနေနဲ့အင်အားကြီးတိုင်းပြည်ရဲ့စစ်မျက်နှာကိုမျက်ွယ်ပြုထားတဲ့ဆိုတဲ့ခေါင်းစဉ်နဲ့ Song Kiran က The Global Times မှာရေးသားထားတာကိုဆက်လက်ပြီးတော့တင်ပြပေးကြပါတယ်များမပြသေးခင်ကအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေဟာတရုတ်နိုင်ငံကိုတွားရောက်လက်ပတ်ခဲ့ကြပါတယ်အဲ့ဒီထဲမှာမြန်မာဖိလစ်ပိုင်နဲ့မလေးရှားစတဲ့နိုင်ငံတွေပါဝင်နေဆိုပြီးတော့အစအချီရေးသားထားပါတယ်အရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နိုင်ငံနဲ့ပူးမိုးပြီးတော့နီးနီးဆက်ဆက်ထိတွေ့လာတယ်လို့အနောက်နိုင်ငံမီဒီယာတချို့ကရေးသားကြသလိုဒါဟာအမေရိကန်ပြည်ထောင်စုနဲ့ပိုးပို့ပြီးတော့ခက်တန်းတန်းဖြစ်လာသလိုတရုတ်နိုင်ငံပေါ်မျက်နှာသာပေးတယ်လို့ရေးသားထားသလိုဒါဟာလုံးဝမမှန်ကန်ဘူးလို့လည်းဆိုပါတယ်။အရှေ့တောင်အရှနိုင်ငံတွေအနေနဲ့တရုတ်နိုင်ငံနဲ့ပူးမိုးနီးဆက်လာတာပူးပေါင်းလှုပ်ဆောင်လာတာမှန်ပါတယ်။1992ခုနှစ်မှာတရုတ်နိုင်ငံကိုအာဆီယံရဲ့ဆွေးနွေးဘက်တိုင်းပြည်အဖြစ်သတ်မှတ်ခဲ့ပြီးတဲ့နောက်မှာအဲ့ဒီလိုပူးပေါင်းဆောင်ရွက်မှုတွေတိုးမြားလာခဲ့တာပါတရုတ်ဟာအာဆီယံနဲ့နှိစက်မှုအရှိဆုံးအင်အားကြီးတိုင်းပြည်ဖြစ်ပြီးတော့အင်းနီးချင်းနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်မှုလည်းမရှိဘူးလို့ထောက်ပြရေးသားထားပါတယ်အမေရိကန်ပြည်ထောင်စုဟာအာဆီယံအတွင်းဝင်ရောက်အခြေချနေခဲ့တာဆိုရင်နှစ်ပေါင်း100ကျော်ရှိပြီလို့ထောက်ပြထားပါတယ်အမေရိကန်ပြည်ထောင်စုဟာအာဆီယံပေါ်တရုတ်နဲ့ဂျပန်နိုင်ငံတွေထက်ပိုးပြီးတော့ဩဇာရှိကြောင်းလည်းရေးသားထားပါတယ်အပြည့်အစုံကို The Global Times မှာဖတ်ရှုနေပါတယ်ခင်ဗျာ
ရောရှိမြန်ပြအခုလာမယ့်အင်္ဂါနေ့နိုဝင်ဘာလ10ရက်နေ့ဟာအမေရိကန်သမ္မတရွေးကောက်ပွဲနေ့ဖြစ်ပါတယ်နိုင်ငံတကာခင်းချင်းကမ္ဘာနိုင်ငံရေးဇက်ခုံပေါ်မှာအရေးပါတဲ့အမေရိကန်ပြည်ထောင်စုရဲ့သ တမရအပြောင်းလဲတမရယူကောက်ပွဲဟာမြန်မာအပါဝင်ဒေသတခုနဲ့နိုင်ငံတကာကိုဘလူးဂီးရဲ့ရိုက်မှုရှိပါတယ်လဲမြန်မာတွေဘက်ကရောအမေရိကန်တမရယူကောက်ပွဲအပေါ်မှာဘလူးအမြင်ရှိပါလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမင်းမြန်လူတဲ့တော်ရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုအမြင်ကိုဆွနစ်လူရာကိုမီးမြန်းလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822999လေးဖြစ်ပါတယ်။ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွနစ်မီးမြန်းမဲ့သွားရှင်တွေကိုကြိုးစီပါတယ
်။ဒီနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွနစ်လို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြရစီရှင်။အခုဆက်လက်နားဆင်ကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ကန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချပေးနေပါတယ်ရှင
်။ဒီကိမ့်နဲ့တင်ပြမယ် Idiom အသုံးကတော့
Poetic Justice
ဖြစ်ပါတယ်။စာလုံးပေါင်းက P O E T I C Poetic ကpoetry ကပြားဆိုတဲ့ဝဟယကဆင်းသက်လာပြီး poetic က adjective နာမဝိသေသနဖြစ်ပြီးကပြားဆန္ဒကိုဆိုလိုတာဖြစ်ပါတယ် justice justice ကတော့တရားဥပဒေဆိုတော့ squire ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့ကပြားဆန္ဒတရားဥပဒေပေါ့ဒီအသုံးဆင်းသက်လာတာကတော့1688ခုနှစ်ကလို့ဆိုပါတယ်စာပေဝေဖန်ရေးသောက်သူလည်းဖြစ်သမိုင်းပညာရှင်လည်းဖြစ်တဲ့ thomas rymer ဆိုသူကစတီထွင်ခဲ့တာလို့ဆိုပါတယ်သူကဘဝတရုတ်ဖို့ဇလန်တွေရရမှာသူများမကောင်းချမ်းကိုအရင်ခံကိုအတက်ကိုပြန်ဆူးဆိုတဲ့ကျမတို့မြန်မာဆူရိုးအတိုင်းကျင့်ဝတ်တိတ်ခါရှိတဲ့လူဟာသူ့ရဲ့ဘဝတာယာဖြောင်ပြပြီးအချင်းပြတဲ့လူကတော့သူ့အကူတူနဲ့သူခံရတဲ့သဘောမျိုးဇလန်တွေကိုသူ့ရေးလေရှိတယ်လို့ဆိုပါတယ်ဆိုလိုတာကတော့ရတာစာပေကတဆင့်တရားဥပဒေနီလန်တကြဖြစ်စီရမယ်ဆိုပြီးတော့ကြီးညွှန်ရေးသားလာတာပေါ့ဒါကြောင့်မို့နေ့စဉ်ဘဝမှာစာရိတ္တကောင်းသူကဘဝကံကောင်းပြီးစိတ်နေစိတ်ထားမကောင်းသူမကောင်းကြံစီသူကသူ့ဘေးသူတွေ့တယ်ဆိုတဲ့သင်္ကန်းစာပေးတဲ့သဘောမျိုးဖြစ်ရကို poetic justice ဆိုပြီးတော့ idiom အသုံးရရည်ညွှန်းပြောလာတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It was poetic justice that Anne won the competition after Jane tried to get her banned from it
ကျင်းကအန်ဝင်ပြိုင်ခွင့်မရအောင်လိုက်ပိတ်ဖို့ကြိုးစားခဲ့တယ်။ဒါပေမဲ့အဲ့ဒီပြိုင်ပွဲမှာပဲအနိုင်ရသူကအန်ဆိုတော့ဒါဟာဂျိန်းတွေသူ့တိုက်နဲ့သူခံရတဲ့သဘောလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It was poetic justice that Ann won the competition after Jane tried to get her banned from it.
သူများမကောင်းကြံလို့ကိုအရင်ခံဆိုတဲ့အဖြစ်မျိုးကို idiom အသုံးရဘယ်လိုပြောမလဲ။
Poetic justice.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစီတင်ဆက်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ VOA Internet စာမျက်နှာ bamis.voanews.com မှာလည်းစာဖိုင်နဲ့တကွလေ့လာနိုင်ကြပါတယ်။အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ရှင်။အစိုးရတည်ပြောင်းသွားပေမဲ့လဲစားတောက်ကုန်တွေထဲမှာကျမကြီးထိခိုက်စေနိုင်တဲ့ဓာတုဆေးဝါးတွေပါနေတဲ့ကိစ္စကိုထိရောက်စွာအရေးယူကင်တွယ်ဖို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းနဲ့ပူးပေါင်းဆောင်ရွက်တာမျိုးမရှိသေးဘူးလို့အသင်းဥက္ကဋ္ဌဥပအုပ်ခိုင်ကပြောပါတယ်။ဈေးကွက်ထဲမှာအများပြည်သူရဲ့ကျမကြီးကိုထိခိုက်စေနိုင်တဲ့အစားအစာတွေရောင်းချနေတာနဲ့ပတ်သက်လို့အစိုးရဘက်ကလှုံ့ဆော်ပေးတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဥပအုပ်ခိုင်ကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းစတင်လှုပ်ဆောင်လာတာအနည်းတည်းလည်းတော်တော်ကြာပြီပေါ့နော်အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာလည်းတော်တော်လေးအချိန်ကောင်းကောင်းနဲ့ဆရာတို့လုပ်နိုင်ခဲ့တယ်အခုဆိုရင် NLD အစိုးရအသစ်တက်လာပြီပေါ့ဆိုတော့ဒီကြားထဲမှာအခုအစိုးရအသစ်တက်လာပြီတဲ့နောက်ပိုင်းမှာကောဒီဆရာတို့ရဲ့ပညာပေးလုပ်ငန်းတွေဒီလိုမျိုးဟိုလူတွေကိုအနေဖြစ်စေနိုင်တဲ့ဟာတွေကနေကာကွယ်တားဆီးတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီအစိုးရက FDA လိုမျိုးဌာနတွေပေါ့နော်ကနေပြီးတော့ဆရာတို့ဘက်မှာပူးပေါင်းဆောင်ရွက်တာတွေဆရာတို့ကိုကူညီပေးတာတွေရှိပါသလားဆရာတို့နဲ့ပူးပေါင်းလှုပ်ဆောင်တာတွေရောရှိလာပါပြီလား ဘာတွေများထူးခြားမှုရှိလာပါသလဲအရင်အစိုးရနဲ့ဆိုင
်အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဒီပူးပေါင်းဆောင်ရွက်တာမျိုးဟိုပထမတော့မရှိဘူးပေါ့ဗျာကျွန်တော်တို့ပုံမှန်လင်းလင်းကြောက်ရင်တော့ကျွန်တော်တို့အသင်းဆောင်ပွဲခါစားကျွန်တော်တို့အသင်းကိုအမြင်တင်းဆောင်တာမျိုးတွေကျွန်တော်တို့အသင်းကိုမှတ်ပုံနေပြန်တင်းလောက်အောင်တိုင်ကြားတာမျိုးတွေပေါ့ဒါမျိုးတွေလုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့အဲ့ဒီတော့ကတော့ကျွန်တော်တို့ကဒီပြည်သေးရဲ့တို့တိုင်ကြားတဲ့အတိုင်းပြည်သေးရဲ့ဟိုအရေးယူဆောင်ရွက်တာမျိုးမရှိခဲ့ဘူးဆိုတော့ပြည်သေးကိုယ်တိုင်ကိုကဒီလိုအသင်းမျိုးဟာဒီနိုင်ငံမှာလိုအပ်တယ်ဆိုတာသူတို့ကိုယ်တိုင်နဲ့ဒီလိုအစားအသောက်တွေနဲ့ပတ်သက်လို့သူတို့ကိုယ်တိုင်တွေးကြုံခံစားရတဲ့အတွက်ဟိုမဖြစ်ခဲ့ဘူးဆိုတော့နောက်ဝင်းကြီးဒေါက်တာတန်းအောင်လက်ထက်မှာတော့ဒီအဲ့ဒီတော့ဝင်းကြီးရဲ့ညွှန်ကြားချက်နဲ့ကျွန်တော်တို့အသင်းနဲ့ပူးပေါင်းဆောင်ရွက်တာတွေရှိပါတယ်အခုဒီဘက်အစိုးရလက်ထက်မှာတော့ပူးပေါင်းဆောင်ရွက်တာ FDA ဘက်ကမရှိဘူးပေါ့နော်အဲ့လားသူတို့အနေနဲ့လည်းခုနလိုမျိုးအရင်တော့လိုမျိုးအမြင်ကျွန်တော်တို့ကမှအထင်မြင်လွဲမှားတာမျိုးတွေလည်းရှိနေတယ်လို့ကျွန်တော်တို့ယူဆတယ်ဒီဘက်အစိုးရလက်ထက်မှာကျွန်တော်တို့သူတို့လည်းမနိုင်ဘူးလို့ပြောပါတယ်ဒါဒီကိစ္စကိုသူတို့အင်အားနဲ့မှန်တော့ပူးပေါင်းဆောင်ရွက်တင်တာပေါ့ဒါပေမဲ့နောက်ပိုင်းမှာတော့သူတို့ဘက်ကဒီဘက်အစိုးရလက်ထက်မှာပူးပေါင်းဆောင်ရွက်တာတော့မရှိပါဘူးကျွန်တော်တို့ကအဲ့တော့ဘာဘသူလေးနဲ့ပူးပေါင်းလဲဆိုတော့စီမင်းသားအေးကော်မတီကိုကျွန်တော်တို့ခေါ်တယ်ဒါကတော့မဖြစ်မနေကျွန်တော်တို့ကဈေးစစ်မယ်ဆိုဈေးစီမင်းကိုခေါ်ရမှာပဲအဲ့တော့သူတို့ကတော့ကျွန်တော်တို့ဒီခေါ်တဲ့အခါမှာငင်းစံတာမရှိပါဘူးလိုက်ပါဆောင်ရတာတွေရှိတယ်တခါတလေတိတ်နည်းနည်းဒိုင်းနေတချို့ဒိုင်းနေမှာလိုက်လံတိတ်စီးတဲ့အခါမှာတော့ကျွန်တော်တို့ကရဲတပ်ဖွဲ့ကိုလုံုံကြီးဟလာရဲတပ်ဖွဲ့ကိုအကူအညီတောင်းရတာပေါ့နော်အဲ့ဒါကြတော့လေရဲတပ်ဖွဲ့ကလည်းကူးပေါင်းဆောင်ရပါတယ်ရဲတပ်ဖွဲ့ဘိုင်းကလည်းမဆိုးပါဘူးကျွန်တော်တို့လိုအပ်တဲ့အကူအညီသူတို့ပေးပါတယ်အဲ့ဒါဒါပေမဲ့ခုနပြောတဲ့ဒီတော့ချမ်းမအေးဝင်းကြီးဌာနဘိုင်းကတော့ဟိုအခုချိန်ထိဟလာကျွန်တော်တို့နဲ့ပူးပေါင်းဆောင်ရမှုကတော့အားနည်းနေတာပါပဲဟုတ်
တခြားလိုအပ်ချက်တွေရောဘာတွေရှိနိုင်သေးလဲဆရာဘာလို့လဲဆိုတော့ဒီကိစ္စကလူလူကိုပညာပေးရုံနဲ့တည်းမပြည့်စုံဘူးလေအစာပိုင်းမှာဆရာပြောခဲ့သလိုပညာပေးလုပ်ငန်းတွေလုပ်ပေမဲ့လည်းဆိုင်တွေကကျန်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေကိုဆက်ပြီးတော့ရောင်းချနေကြတော့မယ်ဆိုတော့
ကျွန်တော်တို့ဘာတွေလိုအပ်လဲသုံးသပ်တဲ့အခါမှာဥပဒေပိုင်းဆိုင်ရာအားနည်းချက်တွေကိုတွေးရတယ်နောက်ပြီးတော့ရှိတဲ့ဥပဒေတွေကလည်းအသက်မဝင်ဘူးဥပဒေဆုံးမှုမရှိဘူးဒီဘက်အစိုးရလက်ထက်တိုင်အောင်ဥပဒေဆုံးမှုမရှိဘူးအဲ့တော့ကျွန်တော်တို့အခုဥပဒေတွေကိုသက်ဆိုင်ရာဥပဒေတွေကိုကျွန်တော်ကျွန်တော်ကိုယ်တိုင်နဲ့ဥပဒေသမားတယောက်ဖြစ်တဲ့အတွက်ပြင်ဆွဲနေတယ်ပေါ့ဥပမာဟိုဆက်မှုဝန်ကြီးဌာနကထုတ်တဲ့ဓာတုဝိဒပစ္စည်းနဲ့ဆက်ဆက်ပစ္စည်းများကာကွယ်တားဆီးတဲ့ဥပဒေလိုမျိုးဟုတ်လားစားသုံးသူကာကွယ်ပေးဥပဒေတို့မျိုးသားအစားအသောက်ဥပဒေတို့ကိုတော့ဟိုသက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနတို့ဒီဘကုသဝန်ကြီးဌာနတို့ကပြင်ဆွဲနေတယ်ပြောပါတယ်အဲ့ဒါတွေထွက်လာလို့ရှိရင်လည်းကုနာလိုမျိုးဟုတ်လားကျွန်တော်တို့ဘက်ကထောက်ပြဝေဖန်တာတွေရှင်ရှင်နေနာရီပြင်ဆင်မှုကျွန်တော်တို့တောက်သွားမှာပါဟုတ်လားခုနစားသုံးသူကောက်ွယ်ပေးဥပဒေဆိုရင်ထွက်သားတာမှမကြသေးဘူးဟုတ်လားတနည်းကြောကြောတော့ပဲရှိသေးတယ်ဒါပေမဲ့ဒီဥပဒေကဟုတ်လားအပြေဝကောက်ွယ်ပေးမပေးနိုင်ဘူးဆိုတော့တိတဲ့အတွက်သူတို့ကိုယ်တိုင်ကအခုပြန်ပြင်ဆွဲနေတာပေါ့နော်အဲ့တော့ကျွန်တော်တို့ဘက်ကလည်းအခုတဝက်တဲ့ဥပဒေတွေကိုကျွန်တော်တို့ပြင်ဆွဲပြီးရည်သူလွတ်တော်လွတ်တော်ကိုယ်စားလှယ်တွေကနေတစ်ဆင့်တသက်ရဝင်းကြီးဌာနတွေနဲ့ကျွန်တော်တို့ညီနိုင်ပြီးတော့အဲ့ဒါတွေဆောင်ရွက်ဖို့ရှိပါတယ်
ဟုတ်ကဲ့ဒါတော့ဒါအစိုးရတနည်းအားဖြင့်တော့ဒီတခြားနိုင်ငံတွေမှာလုပ်တယ်လို့အစိုးရကဒါလော်ဘီလုပ်တဲ့သဘောပေါ့နော်အစိုးရကဒီဟာဒီကိစ္စကိုအာရုံစိုက်လာအောင်အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိလာအောင်အစိုးရကိုယ်တိုင်ကဒီကိစ္စကိုအရေးတူဆောင်ရွက်လာအောင်လော်ဘီလုပ်တဲ့သဘောပဲဖြစ်မှာပေါ့နော်ဆရာတို့အခုလုပ်မယ်ဆိုတာတွေက
ဟုတ်ကဲ့ပါဥပဒေတွေကလည်းကျွန်တော်တို့ကလိုအပ်ပါတယ်ကျွန်တော်တို့အသင်းကဥပမာတရားစွဲမယ်ဆိုတာတော့မှမျိုးသားအစားအသောက်ဥပဒေလိုမျိုးဆိုရင်ဥပဒေမှာကိုယ်ကပြန်ပြီးတော့ဒီဥရေနဲ့တရားဆွဲမယ်ဆိုရင်ကျမ်းမာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းရမယ်ဆိုတော့ပြန်ပြီးချီနှောင်ထားတဲ့နှောင်ကြိုးတွေပေါ့နော်အမျိုးသားစေဝါဥပဒေမှာလည်းတွေ့ရတယ်အဲ့အရာတွေကပြင်ဖို့လိုပါတယ်ဟာတက်တန်အောင်ကွန်ဆူမာကိုယ်တိုင်ကိုယ်ဓာတ်ရိုက်တရားဆွဲဆိုပိုင်းနဲ့ဓာတ်ရိုက်ကွန်ပလိန့်လုပ်ပိုင်းတွေရှိရမယ်ပေါ့အဲ့လိုဥပဒေတွေကိုပြင်ဖို့တွေကဒါအရေးကြီးနေပါတယ်ဟာကျွန်တော်တို့ဥပဒေတွေရှိပြီးကျွန်တော်တို့ပြည်သူကတောင်းလို့မရဘူးဟာတက်တန်အောင်လုပ်လို့ရတဲ့အာဏာပိုင်အဖွဲ့ကြီးကလည်းမလုပ်ဘူးဆိုတော့ဒီဥပဒေတွေအကာအကွယ်ကိုလုံးဝပြည်သူလူထုမခံစားဘူးဖြစ်နေတယ်ပေါ့နော
်အခုဆရာတို့လုပ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အစိုးရဘက်ကပူးပေါင်းပါဝင်လာအောင်ဆရာစောစောပြောသလိုဥပဒေတွေဆွဲပြီးတော့လွတ်တော်မှတရားတဆင့်လွတ်တော်မှတင်ပြနိုင်မှုစ조사တာအပြင်တခြားကောဟိုအစိုးရဘက်ကလှုပ်စေခြင်းနဲ့စံတာတွေဘာတွေများရှိပါသလဲဆရာ
လှုပ်စေခြင်းတာတော့ကျွန်တော်တို့အပါအဝင်ပြည်သူလူထုအကုန်လုံးမှာအားမရဖြစ်နေတဲ့ကိစ္စပေါ့ဒါလည်းဒီဥစ္စာတွေကတိုင်မလုံးမလားတိုင်နာတော့အရင်မယူတာတွေရှိတယ်နောက်တစ်ခုကဟာလားအဓိကကတော့ဥပမာစားသုံးလူကြီးကဥတီဌာနဆိုတာဒါစီဝါကုသံအဖွဲ့ထားတာပေါ့ဟာလားခြားနိုင်ငံတွေမှာတော့ဓာတ်မျိုးတွေတိတ်မရှိပါဘူးအဲ့တော့ပညာပေးတဲ့အလုံးနဲ့ပဲဟာလားဟိုဖြစ်နေတယ်ပေါ့နော်ပြောမယ်ဆိုလို့ရှင်ကြီးသူလူတို့ကဒါပညာပေးတဲ့ဆိုတော့မလို့ရင်တော့ဘူးအဲ့ဒါဆိုသူတို့မှအကောက်အွယ်မဲ့နေတဲ့အခါကျ ဖြည်းဖြည်းရောက်ရောက်ပေါ့အဲ့ဒါတရုတ်ပြည်လိုနိုင်ငံမျိုးဆိုတောင်မှအဲ့ဒါဒီလိုမတမာတဲ့လုပ်ငန်းရှင်တွေစားတော့ဒီအနေရရှိတာတွေထုတ်လုပ်ကြောင်းကြတာတွေထောင်းနဲ့အနည်း20 30နှစ်တက်တဲ့ကြုံချဖြစ်ဒီအဲ့ဒါတော့လည်းအမေရိကန်ကုမ္ပဏီတခုကတာဝန်ရှိသူတွေကိုထောင်းနဲ့20 30နှစ်ပြီးနေတခုမှချဖြစ်တာမျိုးပေါ့အဲ့လိုမျိုးလုပ်နေရတာနဲ့ကျွန်တော်တို့နိုင်ငံမှာဟာလာဥပဒေတွေမှာမဖြစ်စလောက်တန်ငွေလေးတွေနဲ့ပြဋ္ဌာန်းထားတဲ့ကိစ္စတွေအဲ့ဒါပညာပေးတာနဲ့ပဲနှစ်ပေါင်းများစွာလူထုကဒီဒုက္ခတွေအဲ့ဒါကင်ဆာရောဂါတွေအလားတူမျိုးနှလုံးချီချိုတွေဒါတွေခံစားနေရတဲ့အခါကျတော့လူတွေကလည်းဒီကိစ္စကိုတော်တော်လေးဒါဆိုရအပေါ်မှာဒီကိစ္စတောင်းယူမှုတောင်းခံမှုမရှိဘူးဆိုပြီးတော်တော်များများဝေဖန်တယ်ကျွန်တော်တို့ကြားနေရတယ်ပေါ့နော်အဲ့တော့အရေးယူမှုအပိုင်းမှာအစိုးရမှလုံးဝကိုမရှိသလောက်အားနည်းနေတယ်ပေါ့
ကိုယ်စားဝင်လိုက်စီစဉ်တည်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတင်းနှင်းလာနေညပိုင်းမှာအသစ်နားဆင်နိုင်ပြီးအခုလိုအင်္ဂါမနက်ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရဲ့ရှင်။အခုတခါတော့သုတဆုံနဲ့အမေရိကန်တခွင်ကိုနားဆင်ကြရမှာပါ။အောက်တိုဘာလကုန်ပိုင်းမှာကျင်းပခဲ့တဲ့ Miss Grand International ပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုပါဝင်ရှင်ပြိုင်ခဲ့တဲ့နန္ဒာလွင်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါရဲ့ရှင်။
ဆိုတော့ဒီအမေရိကန်ပေါ့နော်နာမည်ကျော်ဒီလတ်စ်ဗီဂတ်စ်မြို့မှာကျင်းပတဲ့ Miss Grand International ပြိုင်ပွဲအတွက်နန္ဒာလွင်ကမြန်မာနိုင်ငံကိုစားပြုလာပြိုင်တာပေါ့လေဆိုတော့ဒီ Miss Grand International ပြိုင်ပွဲရည်ရွယ်ချက်ကိုအရင်စပြောပြပေးပါလား
။ဟုတ်ကဲ့ဒီပြိုင်ပွဲကဟိုမှာသူ့ရဲ့ကောင်းဆောင်ရာ Peace ပေါ့နော်။သူကနည်းငယ်ကြီးကိုကိုစားပြုတယ်။ဒီနည်းငယ်ကြီးအတွက်ဘယ်လောက်ထိလုပ်ပြီးနိုင်မလဲဆိုတဲ့အပေါ်မှာလူတည်ပြီးတော့ပြောလို့ရရွေးချယ်တာပေါ့ဟုတ်။
မြန်မာနိုင်ငံမှာဒီပြည်ရင်းစစ်ဆိုပြီးတော့ဖြစ်လာတာကဟုတ်လွတ်လပ်ရပြီးတဲ့အချိန်လေးอ่ะပေါ့လေဆိုတော့ဒီစစ်ပွဲတွေရဲ့စိုးကြိုးတွေတက်ရောက်မှုတွေနဲ့ပတ်သက်ပြီးတော့နန္ဒာလွင်အနေနဲ့ဒီသဘောထားအမြင်ပြောပြပေးပါအောင
်။အော်စစ်ပွဲတွေနဲ့ပတ်သက်ပြီးတော့ဆိုရင်တော့ဒီစစ်ပွဲတွေကြောင့်မြန်မာလူပညာရေးတွေထိခိုက်တယ်ပြီးတော့လူမှုတန်းစီပြုပွဲရတယ်။နောက်ငယ်လေးအတွက်ဆိုလို့ရှိရင်စိတ်ကြံရပေါ့နော်။တကယ်ကလေးလေးတွေအဲ့အဲ့ငယ်သေးတဲ့လူတွေအတွက်ကြတော့လည်းစိတ်ကြံရတယ်ဖြစ်တယ်။နောက်ပြီးတော့ဒီကြီးရတယ်ပေါ့နော်။စစ်ပွဲတိုင်းမှာဟိုမတိမကြီးပဲနဲ့ပြီးသွားတာမရှိတဲ့အတွက်ကြောင့်လူတွေအပေါ်ပေါ့နော်။ကမ္ဘာကြီးအတွက်ပေါ့လူတွေအတွက်ပေါ့ဆုံဆုံနဲ့လာသေးတဲ့သဘောရှိရလို့ထင်ပါတယ်။ဒီစားကတော့တယောက်နဲ့တယောက်ခံယူချက်ချင်းမတူဘူး။နောက်ပြီးတော့တယောက်သဘောကိုတယောက်နားမလဲကြလို့ဒီစစ်ပွဲတွေဖြစ်နေကြတာပေါ့။ဟိုကအမှန်ဆိုလို့ရှိရင်နားနိုင်မှုကိုပို့ပြီးယူနိုင်တယ်ဆိုလို့ရှိရင်ကြောင်းနေတယောက်မှာတက်တက်တီးစီစံနေနဲ့ဖြစ်ရှင်းနေရမှာမဟုတ်ဘဲနဲ့ညီမတို့နည်းနည်းသေးသေးအေးအေးဆေးထိုင်ပြီးတော့စကားပြောပြီးတော့ဟိဖြစ်ရှင်းလို့ရမှာပါဒါပေမဲ့ဒီနားနိုင်မှုကိုခံယူချက်တွေအဲလူမှုမျိုးရေးပြဿနာတွေပေါ့နော်ဒီမျိုးမျိုးကြောင့်စစ်ပွဲတွေဖြစ်လာတာတို့ညီမထင်ပါတယ်အဲ့ဒီအတွက်ကြောင့်ဒီစစ်ပွဲတွေကိုရပ်ဖို့ဆိုလို့ရှိရင်တော့အယူအဆမတူတဲ့မူဝါဒတွေကိုအယူအဆတူအောင်ပြောင်းလဲတင်တယ်လို့ညီမထင်ပါတယ်
And why? What are we fighting for? What are we killing for? Money? Land? Oil? I ask you, is it worth it?
ဆိုတော့ဒီလူအဖွဲ့အစည်းပေါ်ပေါ့နော်စိုးကြိုးတွေတက်ရောက်ဆွေဒီအကြမ်းဖက်မှုတွေစစ်ပွဲတွေအဆုံးသတ်ဖို့ဆိုတော့ခုနကပြောသလိုပဲဒီပြိုင်ပွဲရည်ရွယ်ချက်ဆိုတော့ဟိုနန္ဒာလွင်အနေနဲ့ရောပေါ့နော်ဒီလိုမျိုးအခြေအနေတွေအဆုံးသတ်ဖို့ဟိုဘာတွေများလုပ်ခဲ့လဲဘလို့အခန်းကဏ္ဍအနေပါဝင်ဆောင်ရွက်ခဲ့တာရှိလဲနောက်ထပ်ကဘာတွေလုပ်ဖို့စီစဉ်ထားတာရှိပါလဲက
ချင်ဒီနယ်မှာရှိရလေမြကျီနာပေါ့နော်မြကျီနာစစ်ပေးဒုက္ခတွေစကန်အဲ့ဒုက္ခတွေစကန်ကိုတွားနေတာပေါ့အဲ့လိုဟိုဟာဂျိုလီတို့ကျူလီလိုလည်းလာပြီးွားရီဟိုဥပဒေနာကျူလီသူတို့တွေပြီးလို့ရှိရင်အဲဒီဆိုင်ရပေါ့နိုင်ငံသားဝန်ကြီးတွေပါလေလာပြီးတော့သူတို့ဒီကချင်ဖြေးဖြောင်းဒုက္ခတဲ့စခန်းမျိုးကိုလာခဲ့တယ်ပေါ့နော်ဘာလို့လဲဆိုတော့အရန်ကိုကြီးတဲ့ဖြေးဖြောင်းဒုက္ခတဲ့စခန်းမှာညီမတွားခဲ့တာအဲ့မှာလည်းအစိုးရထည့်ပြီးတော့ညီမပြောရရင်သူတို့ညီမရဲ့အတူတူလောင်းနေတော့သူတို့အတွက်ဟိုဟာအပြေဝစိတ်ခံစားမှုဟိုဟာပေါ့တက်တာဒီနိုင်မှာမဟုတ်ဘူးမင်းညီမဒီလောက်တော့ညီမဟိုဟာပေါ့အားပေးမသိနေပါနဲ့ဟုတ်အဲ့ဒီမှာတော့တော်တော်လေးများတယ်ဆိုတော့အဲ့မှာခင်းကြီးနေညီမတူရတယ်လို့အဲ့ဒီမှာတကယ်ဒုက္ခရောက်များခင်းကြီးနေဟိုဟာအရင်အသက်ကြီးနေတဲ့လူတွေညီမပုံကြီးတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ခင်းကြီးဆိုလို့ရှိရင်သူတို့ဟာဒူရီလာနဲ့ကြောက်နေဒူရီအများကြီးလာနဲ့ကြောက်နေညီမအဲ့ဒီဟာကိုလေပေါ့နော်ညီမအားပေးကြတယ်တော်တော်လေးခင်းကြီးနေမှာကတော်တော်လေးများတယ်တော်တော်လေးနဲ့နည်းနည်းကြည့်တော်တော်လေးဖြစ်ဖြစ် လေးတယ်ဆိုတော့လေညီမကိုယ်လိုင်းသွားပြစ်ခဲ့တာပါဒါပြန်မွေးမပြန်ရင်ရပေါ့ညီမကိုယ်ဦးလာပိုင်းနောက်ကသွားခဲ့တာပါညီမသိပြီလေညီကြီးနာမျိုးညီမသွားနေတဲ့အချိန်မှာတော့မှပဲအဲ့တနက်တန်လေးဘုံနံလေးရှားနေရတယ်ညီမတို့နဲ့မိုင်30ပဲကွာတဲ့ဒီမှာဖြစ်ဖြစ်နေအဲ့မှာဟုတ်
Miss Grand International 2016ပြိုင်ပွဲမှာပေါ့လေအင်ဒိုနီးရှားကအနိုင်ရသွားတာဆိုတော့ဘာကြောင့်သူ့ကိုရွေးချယ်ခဲ့တာလဲ
။အော်ဘာကြောင့်သူ့ကိုရွေးချယ်ခဲ့တာလဲဆိုတော့ညီမအမြင်ပြောရရင်ဟိုပါပေါ့အကုန်လုံးကတော့တွက်လက်ဖြစ်လက်မှုအများနဲ့လိုချာတဲ့ပုံစံတော့ရှိနေရပဲပေါ့နော်။ဒါပေမဲ့သူကပို့ပြီးတော့အဲညီမညီလုံးတော့ active ဖြစ်တယ်။ဒါက Miss ပြိုင်ပွဲတခုဖြစ်တဲ့အတွက်ကြောင့်လေခံမတာခတ်ပါလေတစ်သမတ်တအားကြက်ပါလေသူထက်လာတဲ့လူတွေသူထက်တော်တဲ့လူတွေသူထက်မိကုန်းနေမှာလေဖြီးနိုင်ဖြီးနိုင်ရင်းမဖြီးနိုင်နိုင်ဘောတော့သူတို့မေးစဉ် daily မေးတဲ့ဟာတွေမှာသူထက်ပိုကောင်းတဲ့လူတွေရှိတယ်ဒါပေမဲ့သူ့ကိုရွေးချယ်သွားတာဟာနောက်ဆုံး top 5မှာရွေးချယ်သွားတာဟုတ်သမတ်ကြက်ကဟိုပါပေါ့အမမတ်ကြက်ဆိုတာတဲ့အကောင်းဆုံးဖြီးနိုင်ပြီးသူရွေးချယ်ခဲ့လို့ထင်ပါတယ်ဒါနောက်ဆုံး top 5တွေတော့အသက်ပဲဒီဒီအားလုံးရဲ့ပြိုင်ပွဲဝင်တွေအားလုံးရဲ့အသက်ပဲဟုတ
် Hello good afternoon everyoneMy name is Nanda Ling from Goodland, Myanmar. I am very happy to be here in Las Vegas. I enjoy it and Miss Grand International family is welcoming us warmly. And here everyone.
Kuna lo bole America a thi la pyan ara so lo di ma la pi lo o a pe ja de Myanmar pe tat di shi la de ke lo mya mya la a pe yin no pu a shi ma bo no.
Hoke America ที่ဆိုပေမဲ့ညီမတို့ကသွားတာ Las Vegas မှာဆိုတော့နည်းနည်းညီမနေတယ်ညီမနေတဲ့အတွက်ကြောင့်ပြီးတော့ဟိုဘယ်သူမှလည်းတကူတကအလုပ်တွေနဲ့ဆိုတော့လေဘယ်သူမှလည်းတကူတကလာမကြည့်ဖြစ်ဘူးပေါ့နော်အဲ့နဲ့ညီမအသိညီမတွေရှိတယ် Facebook ကနေဆက်သွယ်လာတဲ့ညီမတွေရှိတယ်ပေါ့နော်အဲ့တော့သူတို့တွေကလာပြီးတော့အားပေးကြပါတယ်ဒါပေမဲ့အများဆုံးညီမတို့ကညီမလာအားပေးတာရှိရောက်တော့ပဲရှိတယ်ဟုတ်အဲပွဲကနှစ်ရက်လောက်တာပဲနှစ်ရက်စလုံးမှာရှိရောက်လောက်ပဲရှိတယ်အဲ့ချက်ပူများမယ်ဆိုရင်တော့ပို့ပြီးတော့အားပေးတာပေါ့နော်ဒါပေမဲ့ဒီရှိရောက်လောက်ကလေတော်တော်လေးကိုညီမအတွက်ဟိုကဝမ်းသာသူတို့ကြောင့်လေညီမပို့ပြီးအားတက်စေပါတယ်ဟုတ်ပြီရှိရောက်လောက်နေလေညီမတော်တော်လေးအဆင်ပြေခဲ့တယ်ဟုတ်
Okay ဆိုတော့ဟိုအခုလို့ပေါ့လေနိုင်ငံကိုစားပြုရှင်ပြိုင်နိုင်ဖို့အတွက်ကောဘယ်လောက်ကြိုးစားခဲ့ရလဲ
ညီမဒီညီမနိုင်ငံမှာဆိုလို့ရှိရင်တော့ဘယ်လောက်ကြိုးစားခဲ့ရလဲဆိုရင်အများကြီးပေါ့ဒီဆိုင်ကြီးကိုကျန်ရပွဲရကြီးရချက်ပေါ့နော်ဒီရချက်ကိုသိရတဲ့အတွက်ကြောင့်သူတို့စိတ်နဲ့တည်းသူတို့ဟိုပါပေါ့ဒီငင်းငင်းကြီးနဲ့ပတ်သက်တဲ့ဟာလေးပေါ့ညီမပြောရလို့ challenge ဆိုလဲညီမကိုစောင်းနိုင်ရထားတဲ့အချင်းအဲမိတာနဲ့ဆိုတော့အငယ်ကြီးတစ်ချိန်လေးပေါ့အဲ့ဒါလေးကိုဟို performance လေးနဲ့ညီမတီးတူခဲ့တယ်အဲ့ဒီမှာညီမဟိုအရန်ကိုတွေးတဲ့အားဖြင့်ပြီးရပြီးတော့အာပြောလို့ရှိရင်ဒီညီမကိုရွေးပြီးဂျိုင်းလေးရွေးပြီးခဲ့လို့ထင်ပါတယ်ညီမရဲ့ကြိုးစားမှုကတော့ညီမဘာလို့လုံနိုင်လဲဆိုတာကိုသူတို့မိခုနေနေတဲ့အချိန်မှာညီမပြောပြခဲ့တယ်ဟုတ်အာပြီးလို့ရှိရင်ဒီစိတ်ပေါ့နော်ဒီတစ်ယောက်ရဲ့အားငင်နေတဲ့စိတ်ဝမ်းနေနေတဲ့စိတ်ကိုဘယ်လောက်ထိသူကအကောင်းမှုဆုံးအားပေးနိုင်တယ်ပေါ့နော်အဲ့ဒါတွေကိုသူကဆက်တက်ခဲ့တာဟုတ
်အခုလိုပေါ်လေနိုင်ငံတကာပြိုင်ပွဲတွေကိုကိုကိုရန်လေးဝင်ရောက်ရှင်ပြိုင်ခဲ့ပြီးဆိုတဲ့အခါကျတော့ဟိုနောက်ပါဝင်ခြင်းတဲ့သူတွေကိုဘယ်လိုများအကြံပေးခြင်းလဲ
ဟောဟုတ်ကဲ့ဒီ Miss ပြိုင်ပွဲတွေကိုဝင်ရောက်ခဲ့ပြီးဆိုတော့အဓိက၃မျိုးပါ Body Duty Ring ပေါ့နော်ဒါချီပြီးဆိုလို့ရှိရင်အခုအကုန်လုံးကိုကြော်ဖြတ်နိုင်ပြီးအားလုံးကိုအသင့်တီတီနဲ့ရှင်ပြိုင်နိုင်ပြီညီမထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ညီမတို့ကမြန်မာဒီအစားဒီပေါ်တော့ညီမတို့ကမြန်မာပြည်ဖြစ်တဲ့အတွက်ကြောင့်ဒီငယ်လေးကညီမတို့ပြောလို့ရှိရင်နိုင်ငံခြားကပေးစီလိုမျိုး train မ train ရရပေါ့နော်အဲ့အတွက်ကြောင့်ညီမတို့မှာ body ဘိုင်းအားလုံးကဆိုင်ပိုအားနေတယ
်ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆုံနဲ့အမေရိကန်တခွင်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
American ပြည်အောင်စုဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပြန်လည်ရွေးချယ်ခံခဲ့ရပါတယ်အခုလိုရွေးချယ်ခံရအောင်ထောက်ခံပေးခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးကို American နိုင်ငံသားရေးဝန်ကြီး John Kerry ကကျေးဇူးတင်စကားပြောကြားခဲ့တယ်လို့အရေးပေါ်လူ့ခွင့်ရေးစိုးရိမ်ချက်တွေကိုဖြေရှင်းရမှာနိုင်ငံတကာအတိုင်းဝိုင်းနဲ့အတူဆက်လက်လှုပ်ဆောင်သွားဖို့လည်းကတိပြုခဲ့ပါတယ် American ပြည်အောင်စုအနေနဲ့ဒီကောင်စီကိုပုံမမျှတာပြီးအများကယုံကြည်လက်ခံနိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်လာအောင်ကူညီခဲ့တယ်လို့ဆိုရတဲ့ချိုးဖောက်မှုတွေနဲ့ကဘာတဝန်းလူ့ခွင့်ရေးချိုးဖောက်မှုတွေကိုကဘာကတိအောင်မီးမောင်းထိုးပြနိုင်ရေးအာရုံစိုက်ကူညီပေးခဲ့တာဖြစ်ပါတယ်2009ခုနှစ်မှာဒီကောင်စီကိုအမေရိကန်ပူးပေါင်းပါဝင်လာကြတဲ့ကဆီးရီးယားမြောက်ကိုရီးယားနဲ့ဘူရန်ဒီနိုင်ငံတွေအတွက်စုံစမ်းရေးကော်မရှင်တွေကိုဖန်တီးပေးခဲ့ပြီး တီရစ်လင်ကအီရန်နဲ့မြန်မာနိုင်ငံတို့အပေါ်တနိုင်ငံချင်းစီအတွက်ဆုံးဖြတ်ချက်တွေကိုလည်းချမှတ်နိုင်ခဲ့ပါတယ်။လွတ်လပ်စွာစုဝေးခွင့်နဲ့တင်ပင်ဖွဲ့စည်းခွင့်အခွင့်အရေးတွေကိုမြှင့်တင်ဖို့နဲ့အကာအကွယ်ပေးဖို့ထူးခြားတဲ့ဆုံးဖြတ်ချက်တွေကိုလည်းချမှတ်ခဲ့တယ်လို့လိန်ပိုင်းဆိုင်ရာနဲ့ကြားမလက္ခဏာကွဲပြားခြားနားမှုတွေပေါ်အခြေခံပြီးအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့လည်းတီးခြားလွတ်လပ်တဲ့ကျွမ်းကျင်သူတယောက်ကိုခန့်အပ်ပေးနိုင်ခဲ့ပါတယ်။တက်တန်း60ရှိပြီဖြစ်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နေရာမှာအစားထိုးဖို့အတွက်2006ခုနှစ်မှာလူ့ခွင့်ရေးကောင်စီကိုဖွဲ့စည်းတာဖြစ်ပါတယ်။ကောင်စီထဲမှာပါဝင်တဲ့အဖွဲ့ဝင်58နိုင်ငံကိုတော့ကုလသမဂ္ဂအထွေထွေညီလာခံအဖွဲ့ဝင်193နိုင်ငံထဲကထောက်ခံမှုအများဆုံးရရှိတဲ့နိုင်ငံတစ်နိုင်ငံချင်းစီကိုလျှို့ဝှက်မဲ့ပေးစနစ်နဲ့ရွေးချယ်ရတာဖြစ်ပါတယ်။လူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့၃နှစ်တာဝန်ကိုတက်တန်းတိုးရွေးချယ်ခံခွင့်ရှိပေမဲ့လည်းနှစ်ကြိမ်ဆက်တိုက်တာဝန်ယူပြီးသွားရင်တော့ချက်ချင်းပြန်ရွေးချယ်ခံလို့မရနိုင်ပါဘူး။ကောင်စီအဖွဲ့ဝင်တွေကိုတော့တည်နေရာပထဝီဝင်ပေါ်ခြေခံပြီးမျှတအောင်ရွေးချယ်ပါတယ်။လူ့ခွင့်ရေးကောင်စီဟာအဖွဲ့ဝင်တွေအားလုံးလိုပဲခိုင်မာတောင်းတင်းတယ်လို့လူ့ခွင့်ရေးကိုလေးစားကြတဲ့တိုင်းပြည်တွေအနေနဲ့လည်းလူ့ခွင့်ရေးကောင်စီမှာတာဝန်ယူနိုင်ခွင့်ရအောင်ကြိုးပမ်းကြားဖို့အတွက်လည်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းခဲ့ပါတယ်။လူ့ခွင့်ရေးကောင်စီရဲ့အစ္စရေးနိုင်ငံအပေါ်အလွန်ကျွံတစ်ဖက်သက်အာရုံစိုက်နေတာကိုအဆုံးသတ်ဖို့အပါအဝင်အရေးကြီးတဲ့စိန်ခေါ်ချက်တွေကြန့်ရှိနေတဲ့တစ်ချိန်တည်းမှာပဲလူ့ခွင့်ရေးအတွက်စိုးရင်စရာကိစ္စတွေကိုဖြေရှင်းဖို့ကမ္ဘာတဝန်းလူ့ခွင့်ရေးတိုးတက်လာစေဖို့နဲ့ကောင်စီအနေနဲ့သူ့ရဲ့ရည်မှန်းချက်တွေကိုအပြည့်အဝနားလည်သဘောပေါက်စေဖို့အတွက်တခြားအဖွဲ့ဝင်တွေနဲ့အတူအမေရိကန်ပြည်ထောင်စုကအတူလက်တွဲဆောင်ရွက်သွားမှာလည်းဖြစ်ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။ VOA အမေရိကန်တန်ကနေ2016ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လည်း12နိုင်ကနေနေ့ခင်းတနအီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။အခုကြာနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကတလှည့်ကြီးညာပေးပါဦးမယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပဖို့တရက်တောင်မလိုတော့တဲ့အချိန်မှာဒီ Republican သမ္မတလောင်း Donald Trump နဲ့ Democrat သမ္မတလောင်း Hillary Clinton တို့ဟာအရေးကြီးတဲ့ပြည်နယ်တွေကိုတွားရောက်မဲဆွယ်နေပါတယ်။ Trump က Florida, မြောက် Carolina, Pennsylvania, New Hampshire နဲ့ Michigan စတဲ့ပြည်နယ်၅ခုကိုတွားပြီးမဲဆွယ်ပါတယ်။ Clinton ကတော့ Pennsylvania, Michigan နဲ့မြောက် Carolina ပြည်နယ်၃ခုကမြို့လေးမြို့မှာတွားပြီးတော့မဲဆွယ်နေပါတယ်။ဒီအမေရိကန်ရွေးကောက်ပွဲကျင်းပနေစဉ်အချိန်နဲ့တပြေးညီရလဒ်တွေကိုဖော်ပြသွားဖို့အတွက် Vote Caster ဆိုတဲ့ကုမ္ပဏီသစ်တစ်ခုကစီစဉ်နေပါတယ်။ပုံမှန်အားဖြင့်မဲပေးပွဲကျင်းပနေချိန်မှာမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်အပြောင်းလဲဖြစ်သွားနိုင်တဲ့အတွက်အမေရိကန်အထူးကသတင်းမီဒီယာကြီးတွေကအခုလိုမျိုးရလဒ်တွေကိုထုတ်ပြန်မပေးနိုင်ဘူးလို့ညှင်းဆန်ခဲ့တာဆယ်စုနှစ်တွေနဲ့ချီရှိနေပါပြီ။ဒီလိုအခြေအနေမှာ Vote Caster က CNN ရုပ်သံသတင်းဌာနကြီးနဲ့ New York Times သတင်းစာတမ်းကြီးတို့ပေါင်းပြီးတော့မှအစင်လာကိုဖျက်လိုက်တဲ့အတွက်တချို့ကတော့မကြေမနက်ဖြစ်နေကြပါတယ်။ November 10ရက် Washington စံတော်ချိန်မနေ့၈နာရီတည်းကစလို့အချိန်နဲ့ပြိုင်ဆိုင်ရမယ့်ပြည်နယ်တွေမှာဘယ်သူတွေကအနိုင်ရနေသလဲဆိုတဲ့ရလဒ်တွေကိုထုတ်ပြန်သွားမှာဖြစ်ပါတယ်။ Florida, Iowa, New Hampshire, Nevada, Ohio, Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာဒီမဲယုံနေနွားမှာစောင့်ကြည့်နေသူယာနဲ့ချီစီကနေသိရတဲ့မဲလာပေးသူတွေရဲ့အခြေအနေကိုလည်း Vote Caster ကအားထားသွားမှာဖြစ်ပါတယ်။EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံများရဲ့စစ်ဘက်ဆိုင်ရာကော်မတီ EUMC အစည်းအဝေးမှာမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒီကနေ့မိန့်ခွန်းပြောမှာဖြစ်ပါတယ်။ Belgium နိုင်ငံ Brussels မြို့မှာကျင်းပနေတဲ့ဒီ EU ဥရောပသမဂ္ဂကာကွယ်ရေးဦးစီးချုပ်များရဲ့တနည်းနှစ်ကြိမ်ကျင်းပတဲ့အစည်းအဝေးအတွင်းဒီလက်ရှိမြန်မာနိုင်ငံရဲ့ကာကွယ်ရေးဆိုင်ရာအခင်အချင်းဒီမိုကရေစီအပြောင်းအလဲနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေမှာစစ်တပ်ရဲ့ပြောင်းလဲတိုးတက်မှုအခြေအနေတွေကိုကာကွယ်ရေးဦးစီးချုပ်ကပြောကြားမှာဖြစ်ပါတယ်ရှင်။
အင်္ဂါနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကနန်းထွေးကြီးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်။အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာညိုပါ။
This program has come to you from the Voice of America, Washington.